Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2022ခုနှစ်ဩဂတ်လ24ရက်အင်္ဂါနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိစတင်ချုံနေပေးနေပါပြီရှင် VOA American တိုင်းရဲ့ Radio အတန်လွင့်အစီအစဉ်လေးကိုရုပ်တံထဲမှာချုံနေပေးနေပါတယ်ဒိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း website နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီနေ့ညအတွက်အစီအစဉ်မှုကတော့ဒီမှာအခင်ပြုထွေးပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီမိုကရေစီပြည်နယ်တည်ဆောက်ရေးကြိုးစားနေတဲ့မြန်မာလူထုကိုအမေရိကန်ကအခိုင်အမာဆက်ပြီးထောက်ခံသွားမယ်လို့ဥက္ကဋ္ဌကမလာဟဲရစ်ကစင်ကာပူခီးစဉ်အတွင်းဒီကနေ့ပြောခဲ့ပါတယ်စစ်ကောင်းဆောင်ဦးတန်းရွှေနဲ့ဇနီးဒေါ်ချန်ချိုင်တို့ကိုဗစ် -19 ရောဂါပြောင်းပြီးဆေးရုံကဆင်းသွားပြီလို့ဆေးရုံတာဝန်ရှိသူကိုကိုကားပြီး AP သတင်းမှရေးထားပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ2506ယောက်ရှိပြီးသေဆုံးသူ129ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီရင်းတွေပါဝင်ဒေတာတွေနဲ့နိုင်ငံတကာတွေတွေကိုလမ်းလောင်းနဲ့ကျွန်တော်ကြော်သိပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပြင်သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါ။ ARD တိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်
။အဲဒါနဲ့ဒီစောင့်လုပ်ရေးဝန်ကြီးဌာနရဲ့ခြားရာသူတို့စစ်ကောင်စီတပ်တွေအဆောင်ချတိုင်းနေရာရှိရမှာအဲ့နာမှာကွဲတယ်လို့ပြောရတာ။ဆန္ဒခွန်အားကြီးတော့ဆိုတော့လေအပြင်လက်တိတ်မရှိဘူး။လေးရောက်တော့ဖြစ်တယ်လို့ပြောရတ
ာ။အနာသိမ်းနောက်ပိုင်းအခုလိုမကြာခဏကြားလာနေရတဲ့ပောက်ကွဲမှုတွေနဲ့ဖမ်းဆီးနှိမ်နှင်းမှုသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။နောက်ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အခြေအနေမိုးကုံးမြို့အနောက်ပိုင်းမှာတောင်ကဘာဖြူစားလို့လူ7ယောက်သေဆုံးခဲ့တဲ့အကြောင်းနဲ့မဲဆောက်မြို့ကဒေါက်တာစင်တီယာမောင်ရဲ့မဲတော်စည်းကမ်းကိုကိုဗစ်လူနာမှုစည်းကမ်းအဖြစ်နဲ့ဘယ်လိုပြောင်းလဲကုသပေးနေတယ်လဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ပြောပါတယ်
။ The United States remains deeply alarmed by the military coup in Burma.We condemn the campaign.
မြန်မာနိုင်ငံမှာဆီယနာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်စေရှိပါတယ်။အကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လုပ်ရက်ကိုကျမတို့ပြည်တင်ရှုတ်ချပါတယ်။တို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့ကျမတို့တန်ဖိခံချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်ချောက်ကနိုင်ငံတွေအနေနဲ့လည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်ဆိုပြီးဒီကနေ့စင်ကာပူမှာပြောတဲ့နိုင်ငံသားမူဝါဒဆိုင်ရာမိန့်ခွန်းထဲမှာဒုသမ္မတဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြည်နယ်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတော့ကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတဟဲရစ်ကတင်းလာနေမှာပြောခဲ့ပါသေးတယ်။အခြေတော်အကြောဒေတာခီးစဉ်အဖြစ်စင်ကာပူမှာရောက်ခဲ့ချိန်တွင်တောင်ပြိုးပင်လယ်ရေပြင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့အတူမြန်မာအရေးကိုလည်းဒုသမ္မတဟဲရစ်ကထည့်သွင်းပြောဆိုခဲ့တာပါ။တောင်ပြိုးပင်လယ်ထဲမှာတရုတ်တို့ရဲ့လုပ်ရက်တွေဟာချင်းချောက်အနိုင်ကျင့်ဖိအားပေးတဲ့အဆင့်ရောက်နေပြီးဒီဥက္ကဋ္ဌရဲ့လှုပ်ဆောင်ချက်တွေကိုစန့်ကျင်နေကြတဲ့ဒေတာတွင်းကမဟာမိတ်တွေကိုအမေရိကန်ကအခိုင်အမာထောက်ခံသွားမယ်ဆိုတော့ကိုလေဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်။ဒုသမ္မတကမလာဟဲရစ်ဟာဒီနေ့မှာစင်ကာပူကနေဗီယက်နမ်နိုင်ငံကိုခီးဆက်သွားပြီးဖြစ်ပါတယ်
။ COVID-19 ရောဂါနဲ့ဆေးရုံတက်ကုသခံနေရတဲ့စစ်အာဏာရှင်ဟောင်းအငိမ့်စားပေါ်ချုံမှုကြီးတန်ရွှေနဲ့ဇနီးတို့တက်တာပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားကြပြီလို့ဆေးရုံတာဝန်ရှိသူတို့ကပြောပါတယ်။အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးတော်ကြကြိုင်တို့ကိုနေပြည်တော်ကတိုက်ချောင်းစစ်ဆေးရုံကနေတောက်ကြနေကဆင်းခွင့်ပြုလိုက်တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီအရာရှိကပြောကြောင်း AB သတင်းပြန်မှဖော်ပြထားပါတယ်။ကိုဗစ်ကူးခံရပြီးတော့ဦးတန်းရွှေကိုဒီလအစောပိုင်းမှာအရင်ဆေးရုံတင်လိုက်ပြီးမကြာခင်မှာပဲဇနီးဖြစ်သူဒေါ်ကြကြိုင်လည်းဆေးရုံတက်ကုသခံခဲ့ရတာလို့လည်းပြောပါတယ်။သူတို့နှစ်ယောက်စလုံးကိုလုံခြုံရေးတွေတင်ကြထားတဲ့ VIP လူနာဆောင်မှာထားပြီးတော့ကုသပေးခဲ့တာလို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတရားဝင်မှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူး။မျိုးပီဇဆင်ကယ်ပြောင်းလဲလာတဲ့ Delta COVID ပိုးကြောင့်မြန်မာနိုင်ငံမှာပိုကူးဆက်မှုတွေဆိုးဝါးလာနေချိန်မှာကြိုတင်ကာကွယ်တဲ့အနေနဲ့ဆေးရုံတက်ခဲ့ကြတာလို့ပြည်တွင်းကတီးခြားလွတ်လပ်တဲ့သတင်းဌာနတွေကတော့ပြောပါတယ်။ဒါပေမဲ့လေဦးတန်းရွှေနဲ့သူတို့ဇနီးနှစ်ယောက်စလုံးကိုကိုဗစ်ပိုးကူးခံထားတာကိုစစ်ဆေးတွေ့ရှိခဲ့ပေမဲ့လို့အောက်ဆီဂျင်ပေးရလောက်အောင်ရောဂါလက္ခဏာမပြင်းထန်ဘူးလို့နာမည်မဖော်လို့တဲ့အဲဒီဆေးရုံတာဝန်ရှိသူကပဲအတည်ပြုပြောဆိုထားတာဖြစ်ပါရဲ့ရှင
်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါအတွက်တက်ခွင့်နမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီး တည်ဆုံးသူက129ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီဆိုပြန်ချက်မှာဖော်ပြထားပါတယ်။ယောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်မော်မြို့နယ်တွေ၊ကယားပြည်နယ်ကလိုင်ကုံမြို့နယ်၊စကိုင်းတိုင်းကကျွန်းလာမြို့နယ်နဲ့မွန်ပြည်နယ်ကချောင်းစုံမြို့နယ်တွေမှာ State at Home မလူအဖက်အပြစ်မထွက်ရညွှန်ကြားချက်မနေ့ပြမနေ့၄နာရီကစပြီးအသက်ဝင်မယ်လို့ဒီနေ့ည7နာရီတိုင်းမှာကြေညာသွားပါတယ်။ဒါကြောင့်အခုဆိုရင်နိုင်ငံတော်မှာ State at Home ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း119မြို့နယ်ထိရှိသွားပါပြီ။ကိုဗစ်တရားလိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကကာကွယ်ဆေးထုတ်အစီအစဉ်တွေစပြီးလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲတချို့လူမှုအဖွဲ့အစည်းတွေကလည်းကာကွယ်ဆေးထုတ်လုပ်ငန်းတွေမှာတက်နိုင်တယ်လို့ပါဝင်ကူညီလာကြပါတယ်။ဒီလိုမြန်မာကုန်တယ်ကြီးများအသင်းနဲ့တခြားလူမှုအသင်းအဖွဲ့တွေပူးပေါင်းပြီးဒီလိုနိုင်ငံကနေကာကွယ်ဆေးအလုံးကြီး9သိန်းဝယ်ယူပြီးတော့အခပေးကာကွယ်ဆေးထုတ်အစီအစဉ်တွေကိုလှုပ်ဆောင်နေကြတာပါ။မြန်မာနိုင်ငံကာယောဂတက်ဖြည့်ရေးကူညီလှုပ်ဆောင်တဲ့အနေနဲ့အခုလိုမျိုးကာကွယ်ဆေးထုတ်အစီအစဉ်တွေမှာပူးပေါင်းပါဝင်ရတာဖြစ်တယ်လို့လည်းဒီမှာကုန်တယ်ကြီးများအသင်းဥက္ကဋ္ဌကပြောပါတယ
် COVID-19 ကာယောဂါကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့မှာကန့်သတ်ချက်တွေတင်းကျပ်စွာချမှတ်ထားပါတယ်အရှေ့တောင်အာရှဖြစ်စဉ်နဲ့အမေရိကန်သုတမရကမလာဟယ်ရစ်ရောက်မလာခင်တည်းအလို့တင်းနှင်းလာနေမှာပဲကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုအခုလိုချမှတ်လိုက်တာပါပုဂ္ဂုဆက်ပြန့်နှံ့နိုင်ခြင်းများတဲ့မြို့နယ်တွေမှာသတင်းနှပတ်ကြားအပြင်းမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးအဲ့ဒီမှာရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကကင်းလက်ဆောင်ကြနေတာပါအစားအစာနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုအိမ်တိုင်းရောက်လိုက်ပို့ပေးမယ်လို့မြို့တော်တာဝန်ရှိသူတွေကကြေညာပါတယ်ဧပြီလကုန်လောက်ကစလို့ဗီယက်နမ်နိုင်ငံမှာပုဂ္ဂုခွင့်ရသူ 24,000 ထိရောက်လာပြီးတော့အများစုကဟိုချီမင်းနဲ့အနီးကဘင်ဒုံမြို့ကဖြစ်ပါတယ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ရွေးချယ်တဲ့ဟနွိုင်းမြို့မှာသူသမရဟယ်ရစ်အလက်ပတ်ရောက်နေတဲ့နေရတာကာလအတွင်းမှာလည်းတမျိုးလုံးကိုလောက်ချထားတာဖြစ်ပါတယ
်ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383 5.32 kHz 9383 5.52 kHz 5885တို့ဖြင့်စနေတင်းတွေမှာ5.90 190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေအင်ကညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့လူအခွင့်အရေးနဲ့လွန်ခဲ့တဲ့20အတွင်းရထားတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုထင်းထင်းကာကွယ်ဖို့လူသားဆန္ဒမှုနဲ့တန်တမာရေးဆိုင်ရာနည်းလမ်းမှန်သမျှကိုအသုံးပြုသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ်တာလီဘန်တွေအပေါ်သူတို့ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့လည်းဆိုပါတယ်ဩစတြေးလျနိုင်ငံကပြီးခဲ့တဲ့ဗိုလ်ထူးနေ့ကလည်းဆိုရင်အာဖဂန်နစ္စတန်ကနေလူပေါင်း1600ကျော်ကိုကယ်ထုတ်ခဲ့ပြီးလို့ပြောပါတယ်အမေရိကန်အနေနဲ့ရှေ့ပြောင်းကယ်ဆယ်ရေးဆိုင်ရာလှုပ်ဆောင်ချက်အပေါ်အတိအကျဥတီချက်ထားလှုပ်ဆောင်နေတယ်လို့ဒုတိယသမ္မတကမလာဟယ်ရစ်ကပြောပါတယ်တိတ်ကိုခက်ခဲပြီးအန်ဒရယ်ကြီးလာတဲ့အချိန်ဒီအောက်မှာလေရင်တွေနဲ့ကယ်ထုတ်နေတဲ့ဒီတမိုင်းဝင်လှုပ်ဆောင်ချက်ကိုလက်တွေ့အကောင်အထည်ဖော်နေကြတဲ့စစ်ဘက်နဲ့တန်ယုံဝန်ထမ်းတွေကိုဒုသမ္မတဟယ်ရစ်ကဒီကနေ့ကျေးဇူးတင်စကားဆိုခဲ့ပါတယ်အာဖဂန်နစ္စတန်ကနေအမေရိကန်အပိတိုင်ဖွဲ့ခွာရေးသမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နောက်ဆုံးရဲ့ဩဂုတ်လ30ရက်မှာအပိတပ်ဖို့အပူတပြင်းလှုပ်ဆောင်နေကြတာနဲ့အမျှနိုင်ငံရေးနဲ့ဒုညရေးဆိုင်ရာလမ်းကြောင်းတွေကနေတဆင့်တာလီဘန်တွေနဲ့နှီးစဉ်ဆက်သွယ်မှုရှိနေတယ်လို့သမ္မတအင်ဖြူတော်ကတင်းလာနေမှာပြောပါတယ်ဩဂုတ်လ30ရက်နေ့ဟာအပိတပ်ရမယ့်နေ့ဖြစ်ပြီးရက်ထက်တိုးရဲဆိုရင်တင်းပိုင်မှုကိုတိုးချဲ့တဲ့သဘောပဲလို့တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကဒီတိန် Sky News သတင်းဌာနနဲ့ပြည်စုံမင်းနိုင်ငံတို့ကပြောထားပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ကကောင်ဆောင်နေဒီကနေ့ online ကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ကယ်ဆယ်ရေးလုပ်ငန်းတွေကိုဩဂုတ်လ31ရက်နေ့နောက်ဆုံးထားလှုပ်ကိုင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပေမဲ့လို့အဲ့ဒီနောက်ပိုင်းအမေရိကန်တပ်ဖွဲ့ဝင်တွေဆက်ထားဖို့လဲ G7 ကောင်ဆောင်အတော်များများကတိုက်တွန်းနေတာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့မဟာမိတ်နိုင်ငံတွေအနေနဲ့အာဖဂန်ပြည်သူတွေနဲ့အတူယက်တည်ဖို့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထပ်ပြီးတော့ပေးအပ်ဖို့တိုက်တွန်းသွားမယ်လို့အစီအဝေးမတိုင်ခင်သတင်းထောက်တွေကိုပြောဆိုသွားပါတယ်။သမ္မတအင်ဂျီရောကတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 21,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့အင်္ဂါနေ့အစောပိုင်းမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအာဖဂန်ကထွက်ဖို့စောင့်နေတဲ့လူထောင်ချီရှိနေပါသေးတယ်။သမ္မတဘိုင်ဒန်သတ်မှတ်ထားတဲ့ကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးရရောက်ဖို့တစ်ပတ်လောက်တာလိုတော့တဲ့အချိန် မှာတော့ကယ်ဆယ်ရေးလေယာဉ်တစ်စီးစီးပေါ်တက်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အနောက်နိုင်ငံသားတွေနဲ့အာဖဂန်ပြည်သူတွေလည်းဟာမစ်ဂါဇိုင်းနိုင်ငံတကာလက်ရှိထက်ဝင်ဖို့အုံလိုက်ကျင်းလိုက်စောင့်နေကြတာပါ။တာလီဘန်ပြောခွင့်ရသူဆူဟေးလ်ရှဟင်ကလည်းသမ္မတဘိုင်ဒန်ပြောထားသလိုမျိုးဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာပေးရမှာဖြစ်ပြီးတော့နောက်ထပ်တက်တန်တိုးမပေးနိုင်ဘူးလို့ဗြိတိန်အခြေစိုက် Sky ရုပ်သံနဲ့တွေ့ဆုံဆွေးနွေးခါမှာတင်းလာနေကပဲပြောဆိုထားတာဖြစ်ပါတယ်ရှင်။
နောက်ကိုရီးယားနျူကလ িয়ার ကြီးဘယ်လိုအခြေအနေတွေပဲရှိရှိလူသားဆန္ဒမှုအကူအညီပေးရေးကိုအမေရိကန်ကြီးတော်စုကထောက်ခံနေလို့နောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်ကဒီကနေ့ပြောပါတယ်တောင်ကိုရီးယားနိုင်ငံလေးကြာစီးစဉ်အဆုံးသတ်နေ့မှာနောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ဆွန်ကင်းကအဲ့ဒီလိုပြောခဲ့တာဖြစ်ပြီးနောက်ကိုရီးယားကောင်ဆောင်တွေနဲ့ဘယ်နေရာဘယ်အချိန်မှမဆိုတွေ့ဆုံဖို့သူ့အနေနဲ့အစဉ်သင်းရှိတယ်ဆိုတာကိုလည်းအဲ့ဒီစီးစဉ်အတွင်းထပ်ပြောခဲ့ပါသေးတယ်တောင်နေမြောက်ကိုရီးယားနိုင်ငံအကြားလူသားဆန္ဒမှုဆိုင်ရာပူပေါင်းဆောင်ရွက်ရေးစီမံကိန်းတွေကိုအမေရိကန်ကထောက်ခံတယ်လို့ယုံကြည်မှုတည်ဆောက်ရေးအသေးပဲပြေဝါတဲ့အကောင်အထည်ပေါ်လှုပ်ဆောင်ချက်တွေကိုရှာဖွေဖို့လမ်းဖွင့်ထားတယ်လို့တောင်ကိုရီးယားအခြေစိုက်ဟန်ကျိုရီသတင်းစာမှာပါတဲ့သဘောထားအမြင်ဆောင်ပါတဲ့မှာမစ္စတာကင်ကရေးခဲ့ပါသေးတယ်အမေရိကန်ကထည့်သွင်းစဉ်းစားတဲ့အထက်မှာလူသားဆန္ဒမှုဆိုင်ရာဘယ်လိုအကူအညီမျိုးပါတယ်ဆိုတာကိုတော့မစ္စတာကင်ကအတိအကျပြောမထားပါဘူးဒါပေမဲ့လည်းဂျမားရေးဆောင်ဆောင်မှုကယောဂါဆိုင်ရာတီချာခွဲထားရေးလူဆောင်ချက်တွေတောက်ရည်တန်းတန်ဆင်းရေးဆိုင်ရာတို့နဲ့ဆက်ဆက်တဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာတောင်ကိုရီးယားအထူးကိုယ်စားလှယ်နိုကျူတုတ်ကတင်လာနေမှာပြောခဲ့ပါတယ်
ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအပြည့်ထိုးထားပြီးသူတွေအနေနဲ့နောက်ထပ်အားဖြင့်ကာကွယ်ဆေးလုံး booster dose ထပ်မထိုးခင်အနည်းဆုံး၂လလောက်တော့စောင့်မေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသိပ်မထိုးရသေးတဲ့နိုင်ငံတွေဆေးပိုရအောင်ရည်ရွယ်ချက်နဲ့ဟန်ဂေရီနိုင်ငံမြို့တော် Budapest ကိုရောက်နေတဲ့ WHO အကြီးအကဲကအဲ့ဒီလိုတိုက်တွန်းပြောဆိုလိုက်တာပါ။လူ့ရဲ့အနေအချင်းလောက်သာဆေးထိုးပေးရသေးတဲ့နိုင်ငံတွေဆေးပိုရအောင်အရင်ဦးစားပေးတင်တယ်လို့လည်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတင်းထုတ်ပြန်ကိုပြောဆိုခဲ့ပါတယ်လက်ရှိချိန်ထိကာကွယ်ဆေး 4.8 ဘီလီယံအထိဖြန့်ဖြူးပေးခဲ့တဲ့အထက်မှာ85ရာခိုင်နှုန်းကို10နိုင်ငံကသာဝယ်ယူထားတာဖြစ်တယ်လို့အာဖရိကဖက်မှာတော့ကာကွယ်ဆေးထိုးပြီးသူလူဦးရေက2ရာခိုင်နှုန်းအောက်ပဲရှိနေတာလက်ခံနိုင်စရာမရှိဘူးလို့လည်း Mr. Gabrielis ကပြောပါတယ် Booster Dose ထိုးဖို့ပြောဆိုနေကြတဲ့နိုင်ငံတွေတိုးလာနေတဲ့အထက်မှာ Hungary နိုင်ငံကတော့ဥရောပသမ္မတထဲကပထမဆုံးနိုင်ငံလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံတို့မှာတော့ပြည်သူတွေကိုအားဖြည့်စီလုံးတွေစထိုးပေးနေတာလည်းရှိသလိုမကြာခင်ထိုးပေးဖို့လည်းပြင်ဆင်နေကြပြီဖြစ်ပါတယ်ရှင
်။ဩဂတ်စ်လ24ရက်အင်္ဂါနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးခဲ့ကြတာပါရှင်။View American တိုင်းရဲ့ Radio အစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ချုပ်လင်းပေးနေတာဖြစ်ပါတယ်။ရုပ်သံတွေပါဖြည့်ဆွဲတင်ဆက်ပေးနေတဲ့ကျမတို့ရဲ့အစီအစဉ်လေးကိုတော့ Facebook စာမျက်နှာနဲ့ YouTube Website တို့မှာလည်းချုပ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတက်လက်တင်ပြပေးပါမယ်။ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေနဲ့မိုးကုတ်မှာတောင်ကဘာပြူလို့လူသေးဆုံးမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့မတင်ပြပေးခင်မှာအခုအရင်ဆုံးပသိမ်နဲ့မန္တလေးဘက်မှာပေါက်ကွဲမှုတချို့ရှိခဲ့တယ်ဆိုတဲ့သတင်းကိုပြောပြပေးချင်ပါတယ်။ ARB တိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကမြမစီးပွားရေးဘဏ်နဲ့စောက်လုပ်ရေးဝန်ကြီးဌာနရုံးချမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့လူတချို့အသေးစားဒဏ်ရာရခဲ့တာတွေရှိပါတယ်။မန္တလေးမှာလည်းမင်းညာတို့ကအသေးစားပေါက်ကွဲမှုတစ်ခုရှိခဲ့ပါတယ်။လုံခြုံရေးတပ်တွေဘက်ကလည်းရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဆန္ဒပြသူတွေကလည်းအခြေအနေပေးတယ်လို့ဆက်ပြီးတော့ဆန္ဒပြတာတွေရှိနေပါတယ်။ဒီလိုအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်ရှင်
။ ARD တိုင်းပသိမ်မြို့မှာဒီကနေ့ဩဂုတ်လ24ရက်မနက်အစောပိုင်းတုန်းကရွှေစည်တီလမ်းမှာရှိတဲ့မြမစီးပွားရေးဖန်နဲ့စောက်လို့ရေးဝင်ကြီးဌာနရုံးစစ်ကောင်စီတပ်တွေယာယီကင်းချထားတဲ့နေရာမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုအတွင်းမှာတော့တချို့အသေးစားဒဏ်ရာတွေရသွားတယ်လို့ပသိမ်မြို့ကတူကဗီဝေမြန်မာပိုင်းကိုအခုလိုပြောပါတယ်
။ခိုင်းနဲ့ဒီစောက်လို့ရေးဝင်ကြီးဌာနနဲ့ခြားရသူတို့စစ်ကောင်စီတပ်တွေအဆောင်ချတိုင်းနေရာရှိရမှာအဲ့နားမှာကွဲတယ်လို့ဆိုရခဏ။မနေ့ခုနကကွဲလောက်ဆိုတော့လေလူတွေတိတ်မရှိဘူး၄ရောက်တော့ထိတယ်လို့ပြောရပါတော့အသေးစားနိုင်ငံလောက်တော့ရတော့တယ်ပြောရတာ
။မန္တလေးမြို့မှာလည်းမနေ့ညတော့ကချမ်းအေးတာဆန်မြို့နယ်ထဲမှာပြစ်ခတ်တန်နဲ့အသေးစားပောက်ကွဲတန်တချို့ကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးမြို့မှာစစ်ကောင်စီကိုစန့်ကျင်လှုပ်ရှားနေတဲ့သူတွေကိုရှာဖွေဖမ်းဆီးမှုတွေလည်းဆက်ရှိနေတယ်လို့တပိတ်စီကြောင်တစ်ခုရဲ့ခေါင်းဆောင်တဦးကပြောပြပါတယ်
။ဟုတ်ကဲ့ပါကျွန်တော်ဒီမန္တလေးရဲ့ဒီမြို့ကလူကြီးနေထားတာကျွန်တော်ထင်တာပေါ့နော်။ ခုလိုလိုဆိုတော့ဒီစစ်ကောင်စီကကျွန်တော်ရုပ်ရည်ကြီးတွေမှာပေါ့နော်ကျွန်တော်ဒီရည်ကြီးဖိနန်ရှယ်လိုရည်ကြီးတွေကိုသူတို့ချုပ်ကန်ဖို့ချိုးသွားနေတယ်ပေါ့နော်ဒီဒီရည်ကြီးတွေမှာဒီ OC OC နေတော့ကျွန်တော်ဒီမြို့ဝါလှုပ်ရှားတဲ့သူတွေကတော်ကြီးကိုဆက်ဆဲနေရှိလာနိုင်တယ်ပေါ့နော်အဲ့ဒါကြီးတော့မဟုတ်တဲ့ဒီကျွန်တော်တို့ကဟိုအမြင်နဲ့ပေါ့နော်ဟိုဒီကြီးကြီးလေးနေထားနေရပါတယ်ဟုတ်ကဲ့ဟုတ်
စကိုင်းတိုင်းထဲမှာတော့ဝက်လက်မြွနယ်တဲကရွာသားကြီးကျေးရမှာနေတဲ့တောင်သူလေသမားတမကဥက္ကဋ္ဌဦးတင်လွင်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးဖို့သူ့ရဲ့အိမ်မှာလာပြီးတော့ရှာဖွေခဲ့ပါတယ်ဦးတင်လွင်ရဲ့အိမ်မှာရှိနေတဲ့ပစ္စည်းတွေအပြင်ကားနှစ်စီးကိုလည်းစစ်တပ်ကနေသိမ်းယူသွားတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
ရတားကြီးမှာအဲတောင်ပြည်သမားဥက္ကဋ္ဌပေါ့ဇိုင်းတိုင်းစစ်တင်လို့ဝင်ပြီးတော့မှုန်လာမနေ့ကနေ့လေးနာရီခွဲရစပြီးတော့မှုန်လာပေါ့နော်အခုချိန်ကြီးလည်းရှိသေးတယ်တဲ့မှာဘာပေါ့ soft တို့အိမ်မှာရှိရဲ soft car disease light track disease ကိုတိန့်ထားတယ်လို့ပြောတယ်။အဲဥတ္တမြုံတော့ရှာမတွေ့သေးဘူးပေါ့နော်။အဲဥတ္တမြုံကိုရှိရဲနေတာမပြောဘူးဆိုရင်အင်းမီးလောင်ဆိုလို့ပေါ့နော်။မီးရှို့နေလို့ချင်းချောက်ထားတယ်လို့ကြားရရှိ
။ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဥတ္တလွင်ကိုလာပြီးတော့ရှာဖွေဖမ်းဆီးတာလို့အဲ့ဒီဒေသခံကပြောပြပါတယ်။ရန်ကုန်မြို့မရန်ကုန်မြို့နယ်မှာလည်းတနင်္လာနေ့တုန်းကအိမ်တအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေတဲ့အချိန်မှာပြစ်ခတ်တံတချို့ကြားရတယ်လို့အနီးအနားဝန်းကျင်ကလူတွေကပြောပါတယ်။စမ်းကြောင်းမြို့နယ်ထဲမှာလည်းဖမ်းဆီးခံရသူတချို့ရှိပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့အမျိုးသမီးတို့ဖုံးနဲ့မရင်းစစ်တပ်ကိုခြေမုံးမယ်ဆိုတဲ့အမျိုးသမီးတွေရဲ့ဆန္ဒပြစစ်ကြောင်းတစ်ခုရန်ကုန်မြို့မှာထွက်ခဲ့ပါတယ်။ဒါအပြင်မန္တလေး၊ကလေး၊မုံရွာ၊လောင်းလုံရင်မပင်နဲ့ဆလင်းကြီးမြို့နယ်တွေကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ရွှေဘိုမကွေးစားတဲ့ဒေသတွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်ရှင
်။ဂျာရောအာနာသိမ့်မှုနောက်ပိုင်းနေရာတချို့မှာပောက်ကွဲမှုတွေနောက်အချမ်းပတ်ရှာဖွေဖမ်းဆီးမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုမဆုမုံကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကချင်ပြည်နယ်ဘက်မှာဒီမနက်ပိုင်းတိုက်ပွဲဖြစ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ကချင်ပြည်နယ်ဟူကောင်းချက်ဝမ်းဒေသတနိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့အကြားဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ခဲ့ပါတယ်။ဖားကန့်မြို့နယ်ထဲမှာလည်း KIA ကတပ်ရိတ်ခါတင်ရင်ကိုအခုရက်ပိုင်းအတွင်းမှာမိရှုဖျက်ဆီးခဲ့ပါတယ်။ KIA နဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အချိန်ကချင်ပြည်နယ်အတွင်းမှာအင်တာနက်လိုင်းတွေလည်းပြတ်တောက်နေတဲ့အကြောင်းရန်ကုန်ကနေပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေသတင်းအပြည့်အစုံကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
တနင်္လာနေ့ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့တို့ဒီကနေ့ဩဂုတ်လ24ရက်နေ့တိုက်ပွဲဖြစ်ပွားတဲ့နေရာကနေလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်းတွေကိုတနင်္လာနေ့ကပါကြားနေရတယ်လို့မြို့ကန်တွေကပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာဟာတနင်္လာနေ့နန်းပြည်ချေးရွာနီးလောက်မှာဖြစ်နေတဲ့အကြောင်းမြို့ကန်တယောက်က VOA ကိုအခုလိုပြောပါတယ
်ဟဲ့မှာအပန်တဲ့ကြားနေရတယ်နန်းပြည်ကမ်းဘောနော်အဲ့ဒါချမ်းချစ်နေတယ်အမေကပြကြတော့မတိမှန်ဘူးအတာတော့ကြားရတယ်ဒီပုံရောင်းနေလေဟိုလက်လက်ကြီးရောလက်ညင်ရောရှားရတယ်ပုံရောင်းဒီကားကနဲ့လမ်းကြီးကြားအဲ့ဒီတော့မဖြစ်နိုင်ဘူးအဲ့ဒီနားကနေအာဒီလိုနဲ့ခဏညာကြီးကလည်းကြားတော့ကြယ်ခဏညာကြီးဖြစ်ပုံမကြားရလို့ပြောရတယ်
တိုင်းဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီနဲ့အစိုးကြီးပေါ်တော့ခမနာရေးဝန်ကြီးလောက်မှာတက်ပွဲဖြစ်တဲ့တည်ငါတော့တက်ပါလေ။အဲ့ဒါကတော့မင်းရလည်းဒီတက်ပွဲဖြစ်တဲ့နေရာမှာဖြစ်ပါလေ။ဒါတော့တနိုင်တက်တာ။ဒီကတော့ကျွန်တော်တို့ရဲ့တက်ရင်းဖြစ်နေနေတက်မှာဖြစ်ပါလေ။မင်းရလည်းတက်ပွဲဖြစ်တဲ့ဒီတက်ပွဲဖြစ်တာ။ဒီနေ့လည်းပြန်ဖြစ်တယ်ဆိုတာတည်လောက်ပဲရပါလေ။ကျွန်တော်တို့တက်ပိုင်းကဖြစ်လာတဲ့ဒီနေရာတော့ဘာမှမရသေးဘူးခင်ဗျာ။နမ်ခမ်နမ်ဂျိုအဖက်မှာကာကကနေတော့နည်းနည်းတွေ့ရမှာအဖြစ်ပိုင်းကြမှာ
ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး KNG ကကချင်သတင်းဌာနကတော့ဒီလ27ရက်နေ့ကလေးကနန်းခမ်းကျေးရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့27ရက်နေ့စစ်ကောင်စီရဲ့စစ်ကြောင်းကို KNG ကကြားပြတ်တက်ခိုက်တာကြောင့်တက်ခိုက်မှုများပြားကြောင်းလည်းဖော်ပြထားပေမဲ့ဗိုလ်ကြီးနော်ဘူးကတော့အောက်ခြေတပ်တွေရဲ့သတင်းအတိအကျမရသေးဘူးလို့ပြောပါတယ်27ရက်နေ့ကဖားကံမြို့နယ်လောဝရွာနီးမှာလဲစစ်ကောင်စီတပ်အတွက်ရိတ်ကသေဆောင်လာတဲ့အရက်သားမော်တော်ယာဉ်တစ်စင်းကို KIA ကသတင်းရလာကြောင်းချားဖြတ်ဖမ်းဆီးပြီးနှိရှုခဲ့တာကိုကာမိုင်းဒေသခံတယောက်ကပြောပြပါဗျ
။လိုင်းကားကိုမန်လုံကားကြီးလေဟိုအစ်ကတ်ကားကြီးတိုက်ရိုက်ခါကျင်းနဲ့ကားရဲ့ဖြစ်ရှင်ကအရင်းကားတော့ 要开的嘛，好求咱家这个毛开的嘛，我旁边那不一样嘛，收回来的路家的，路几块路有让我们修了点。
这前几天那个发展牛呢，对嘛咯 ，Internet line 里提拉呢，虽然那个那个接到看到吧嘞，你把这对 MBDF 红来你来接到你的对，开开的就叫你啊，这路发展提拉跟第二个标标吧嘞。
好家伙，弄啥的？哎，风筝先接进来了，谢谢了。你 MPD 了，这啊，现在接了，后边接路边了，没有搞了，这个，哎，在你脑里呀。
这些平台对吧？现在讲那对比的呢，没拉来嘛，在外地边来啥的个比，是讲的真的，建议家在外地啊，是看在外地这边哪里玩的。老老在嘛了，是讲的别个这样都免不上哪里心里了焦，不能要的嘛，在外地不变成哪里焦，都在哪里心里玩的，怎么样？
台北人设比较细腻的嘞，各县比内不干闹收钱的股，屋顶台有家店家比给了吧？我告诉了那十里耶，因伢哩伢是新的股，我现在的新米肉干里带一条来比你玩的先，起码路比一个条来的内内上班的股咯。VOA Internet website 里啥 ，Burmese.voanews.com 一边 ，VOA 的 Facebook 内 YouTube 上面哪里嘛嘞，那先继续录下玩的。我告诉比罗的蘑菇嘛，米酒的特定股票比吧没？မန္တလေးတိုင်းမိုးကုန်းမြို့အနောက်ပိုင်းကပေ300လောက်မြင့်တဲ့ကဘာတစ်ခုဒီနေ့မနက်စောပိုင်းတုန်းကပြိုကျခဲ့တာကြောင့်လူ11ယောက်သေဆုံးသွားပါတယ်။မိုးဆက်တိုက်ရွာပြီးတောင်ကဘာပြိုကျခဲ့တာပါ။ဒါဆိုရင်အခုဩဂတ်စ်လ3လအတွင်းမှာကိုတတိယအကြိမ်မြောက်မြေပြိုတာဖြစ်ပြီးတော့သေဆုံးတာတွေလည်းအများဆုံးဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။မိုးကုန်းမြို့အောင်သစ်လွင်ရပ်ကမှာဒီနေ့ဩဂတ်လ24ရက်နေ့မနက်6နာရီလောက်ကတောင်ကဘာပြိုကျခဲ့တဲ့အတွက်တောင်စုံပေါ်နဲ့တောင်ကဘာအောက်ပိုင်းမှာရှိတဲ့အိမ်တွေမြေဖုံးလန်းသွားခဲ့ပါတယ်။မြေပြိုမှုအတွင်းလူ11ယောက်သေဆုံးခဲ့တယ်လို့မိုးကုတ်အနောက်ပိုင်းမိသက်တက်ခွဲမှုဦးမြင့်နိုင်က VOA ကိုပြောပါရတယ်။မနက်အစောပိုင်းကနေအခုညနေပိုင်းအထိလူရောက်100လောက်နဲ့တနည်းလုံးဒီပါကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ရကြောင်းလည်းသူကပြောပါရတယ်။
တောင်ကောင်ရဲ့အမြင်ကပေ300ပေါ်ပြီ။ကဘာကွာကြည့်ကြတော့ဘလားပြေးတိုင်းမှာရှိတဲ့အိမ်တွေအကုန်လုံးကြိုက်ပြီးတော့မှအကုန်ဆုံးသွားခဲ့တာ။ဘယ်လိုတည်ဆုံးပြီ။
မြေပြိုခဲ့တဲ့နေရာတဝိုက်လူနေအိမ်10အိမ်လောက်ရှိတာမှာ4အိမ်ပျက်စီးသွားခဲ့ပြီးအိမ်ထဲနေသူအားလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။ကဘာပြိုကျတဲ့နေရာကတစ်ချိန်ကကြောက်တွင်းလုံးကွက်တွေရှိခဲ့တဲ့နေရာပါ။အခုတော့လူနေရဲကွက်တွေဖြစ်နေတယ်လို့မိသက်တက်ခွဲမှုကပြောပါတယ်။အခုသေဆုံးသွားသူ11ယောက်ကလွယ်လို့အခြားထိခိုက်ဒဏ်ရာရှိသူတွေတော့မရှိသေးပါဘူး။မကုတ်အနောက်ပိုင်းကြောက်ဖြူရက်ကွက်မှာအော်ဂူလာ12ရက်နေ့နဲ့အော်ဂူလာ13ရက်နေ့တုန်းကလည်းမြေပြိုကျမှုတွေဖြစ်ခဲ့ပြီးမကုတ်မြို့ဝင်အဓိကလမ်းမကြီးတစ်ခု3ရက်ကြာလမ်းပိတ်ဆို့မှုဖြစ်ခဲ့ပါတယ်။အဲ့ဒီမြေပြိုမှုတွေအတွင်းမှာလည်းလူ3ယောက်သေဆုံးပြီးတိကက်ဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။အော်ဂူလာ18ရက်နေ့ကလည်းအုံကိုင်းရွာဘက်မှာမြေပြိုမှုတွေဖြစ်ခဲ့ပါတယ်။မကုတ်မှာအရင်ကလည်းရေကြီးမြေပြိုရာတွေရှိခဲ့ပေမဲ့အခုနှစ်ထဲမှာပိုပြီးတော့အဖြစ်များလာကြောင်းမြို့မီမြို့ဖတူဖြစ်တဲ့ဦးမမောင်ဝင်းက VOA ကိုပြောပါတယ်။ဒီကနေ့မြေပြိုမှုမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်တော်ကြာလုပ်ခဲ့ရကြောင်းလည်းသူကပြောပါတယ်
။ဇန်နဲ့ခါရီးကပုံလုံးကတော်တော်နဲ့ဆက်ကားပြီးတော့မြုံမြုံပြီးတော့အဲဒီတော့မှဆက်ဆက်ဖို့သူဒီနဲ့ထုံနေတာမလောက်လို့မှနောက်တစ်စီးပြန်ခေါ်နေတာ။နေ့တိုင်းဖြစ်တယ်တော့ဒီဒီနေ့ပို့ပြီးတော့ဖြစ်လာသလားလို့ကတော့ကျွန်တော်တို့အဲ့လိုဆန့်ဟောနေတယ်နော်
။မြန်မာနိုင်ငံမှာဗရမားကျောက်တူးပေါ်ထုတ်လုပ်တာအများဆုံးရှိတဲ့မန္တလေးတိုင်းမုကုံမြို့နယ်ကမြေပြိုမှုတွေဟာတဘာပန်ကျင်တိခိုက်ယိုယွင်းမှုတွေကြောင့်ပိုဆွလာတယ်လို့ဒေသခံအချို့က VOA ကိုပြောပါရယ်မကုတ်တဝိုက်မှာတစ်တော်ပြုံတီးမှုတွေတဖြည်းဖြည်းများလာတာကလည်းရေကြီးမြေပြိုမှုဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေသခံတွေကယူဆထားကြတာပ
ါဒါကတော့မိုးကုတ်မြို့မှာမြေပြိုလို့လူတချို့သေဆုံးခဲ့ရတဲ့အခြေအနေကိုအောင်မြတ်သူတင်ပြပေးခဲ့တာပါအခုဆက်ပြီးတော့ဒီမဲဆောင်မြို့ကမဲတော်ဆေးကမ်းမှာကိုဗစ်လူနာတွေကိုကုသပေးနေတဲ့အခြေအနေဘယ်လိုရှိနေသလဲဆိုတာတလဲတင်ပြပေးပါမယ်COVID-19 ရောဂါကူးစက်မှုတွေများနေတဲ့ထိုင်းနိုင်ငံနဲ့မြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ဒေါက်တာဆင်သီယာမောင်ရဲ့မဲတော်ဆေးကန်းကိုကိုဗစ်လူနာကူးဆေးကန်းအဖြစ်နဲ့ပြောင်းလဲကုသပေးနေရပါတယ်။မြန်မာနိုင်ငံဘက်ကရွှေ့ပြောင်းအလုပ်သမားအများပြားချာမှာ COVID-19 ရောဂါကူးစက်မှုတွေဖြစ်နေတဲ့အတွက်မဲဆောက်ဆေးရုံကြီးအပြင်မဲတော်ဆေးကန်းမှာပါကိုဗစ်လူနာ200ကနေ300လောက်အထိကိုလက်ခံကုသပေးနေရတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးလို့တော့ထိုင်းရှိဆိုင်သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကရွှေပြောင်းလူသမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်နေကြတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရောဂါသိပ်မပြင်းထန်တဲ့ကိုဗစ်လူနာတွေကိုထိုင်းအစိုးရရဲ့မဲဆောက်ဆေးရုံကြီးကနေမဲတော်ဆေးကန်းနဲ့ဖီးဟော့စပီတယ်မှာကုသဖို့လွှဲပြောင်းပေးနေပါတယ်။မ ညနေကျမကြီးဌာနရဲ့တရားဝင်အတိအမှတ်ပြုမှုနဲ့ဂျွန်လ29ရက်နေ့ကစလို့မက်တော်စီးရဲမှာကိုဗစ်19ရာယီကုသရေးဆေးရုံဖြင့်ရှုပ်ထွေးသမဟုတ်ပြင်းထန်သောရောဂါများဖြစ်ပေါ်နိုင်တဲ့အန္တရာယ်၄ပါးဒီကိုယူဆရတဲ့ကိုဗစ်19ကိုကုသပေးနေတာပါမြန်မာနိုင်ငံကရှေ့ပြောင်းလို့တမအများစုအလုပ်လုပ်ကိုင်နေကြတဲ့စက်ရုံတွေအလုပ်သမားတန်ရာတွေမှာကူးစက်မှုတွေဖြစ်နေတာကြောင့်တချို့လူနာတွေကတော့စက်ရုံ ဒီနေ့ထောက်တာစင်ဒီယာမောင်ရဲ့မေတော်စီကံမှာအခုဆိုရင်ပုံမှန်လူနာတွေကိုကုသပေးနေတာတွေကိုရန်နာထားပြီးရှေ့ကျောင်းလို့သမားတွေကကိုဗစ်လူနာတွေကိုအဓိကထားပြီးကုသပေးနေပါတယ်။ကိုဗစ်အတီးကျလူနာတွေကိုအမျိုးအစားခွဲပြီးမဲဆောက်ဆေးရုံကြီးမှာရောဂါလက္ခဏာပြင်းထန်တဲ့လူနာတွေထားပေမဲ့ရောဂါမပြင်းထန်ပဲရောဂါဖြစ်နေမှအချိန်မီတည်တဲ့လူနာတွေကိုတော့မေတော်စီကံမှာကုသပေးနေကြောင်းမေတော်စီကံတည်ထောင်
ဒီလိုမျိုးလောက်ဆက်တယ်ဆိုတော့မဖြစ်ဆောင်ရောက်လာတဲ့အချိန်မှာငါတို့အများကြီးလေးဟိုစိုးစိုးစီစီယောဂဆရာတွေ့တော်ပြီးတော့နော်သူတို့ယောဂလက္ခဏာရှိတယ်နဲ့သူတို့ချက်ချင်းလာပြတယ်ဒါမှမဟုတ်လေဟိုလူနာနဲ့ဟိုယောဂကိုရှိတဲ့လူနာနဲ့တည့်တည့်ချီချီထားတယ်အဲကြောင့်မသိငါလို့လာဆက်တယ်ဆိုတော့တို့ကယောဂလက္ခဏာမကြခင်မှာဆက်တယ်လေနောက်ကိုယ်အမိနာမှာရှိတဲ့ဒီ
ဝန်ထမ်းနေနေတဲ့နေရာမှာရှိတဲ့အမိနာမှာရှိတဲ့အလုပ်သမားတွေလည်းပါတယ်ပေါ့နော်လူနာတွေကအနည်းငယ်စိုးရိမ်ရတဲ့လူနာတွေဖြစ်တဲ့အဝါရောင်အဆင့်သတ်မှတ်ခံရတဲ့လူနာတွေကိုတော့ထိုင်းမဲဆောက်စည်းရုံကြီးကအစီအစဉ်နဲ့ရက်ချက်ပတ်တက်ကတော်မှာဖွင့်ထားတဲ့ဖီးဟော့စပီတယ်မှာထားရတဲ့လူတွေတောက်တာစီဒီယာမောင်ကပြောပါတယ်ဟိုကုသမှုပေါ့ကုသမှုဆိုတာကျွန်တော်တို့ဖြေကမ်းမှာစတော့ဒီ
Sasi Hospital itu korai, tu macam apa malam tu tu pula lagi lepas tu macam jaro, puma dalam ni terasa dalam ni lebih bukan, juga ada kelam jenis ni lebih bukan. Jadi kalau yang jaro le, oksigen ni ni apa ni oksigen dia lah tu lagi le, tu jauh le, kelam ni lagi le, oksigen lagi le, supaya macam si macam orang beri ada ciri macam tu macam. ตัวเย่ที่ซื้อของได้ไม่พอไม่ใช่ซื้อเองซื้อของได้ไม่พอแล้วเนาะจำไม่ได้แต่ก็เรียกทราบเนาะแต่รู้ซื้อในเมลีชินีก็โอ้รู้ก็มาทาร์เรอเอ็นอันนี้เราเอาไว้ยังซื้อยังบ่เนาะอันนี้มีสิ่งที่เนาะที่เอาไว้ยังมีชุดต่อแม่ชินีเช่นเนาะรู้ที่ตัวเวลาเขาบอกแล้วก็โอ้เป็นตัวอันยังใช้กี่ยามอะไรมาเนี่ยอันนี้มาเนี่ยเสียวันนี้ตัวมาทะเลไหนทับไปเลยเช่นโอ้เสียงที่มีร้องเขาบอกอ๋อที่เจนลีลีออกมา
ลูลูเจ้าแม่ตัวเสียงหัวตามแม่ลูนารีด้วยยายไปเขียนไปไม่ปีกันเลยจะประกาศลูกคงยังเจ้าหนี้ไม่พอแม่ลูนารีกูเปลี่ยนไปเลี้ยงเป็ดทาร์เรสุบีเจ้าตาสินดีอามองอ่ะเปลี่ยวไปเลยทำยังมาเนี่ยจะมาชีเดแม่ตัวเสียงหัวตอนนี้ชีเดช่วยเจ้าหนูตมารีกูนี่สิกูตาเป็นยังเจ้าลูกตมารีทุกข์เดือดด้วยอาทัย สิ่งนั้นคือเลี้ยงผิวปากเลยลูกเชนีสิ่งนั้นเชนีเอ๋ทับมือเนี่ยเลี้ยงปากเลยสิ่งนั้นคือเลี้ยงผิวปากเลยย้อนไปมีสงูเลี้ยงกุฏาปีนี่เลยที่เสียงมาจงรักกูไม่งาสาลูกูไปลูนารีกูตีแต่กุฏาปีนี่ละวะแต่ที่ไอ้เนี่ยมาเราดีเนี่ยโอ้โหงานนั้นเสร็จเลยเนี่ยต้นนี่เรามาเว้กูไปตีจูลูน่าเตียช่าวเสียจะสีบาร์เลยดีเทมาไม่สามารถเนี่ยดึงเอากุศลตัวเตียนี่บ้าเป่าเอ็มมาเลยท้ายจะไหนงานลงมาเรากูไปตีจูลูน่าแต่ตอนจะสีดอ
ကိုဗစ်ကူးတာရေးစံတာအဖြစ်နဲ့ပြောင်းလဲကူးတာပေးနေတဲ့အကြောင်းထိုင်းချီဆိုင်သတင်းတော့မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် ဗီအိုအေ မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညရေဒီယိုစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ရဲ့စီစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့ပါဖြည့်စွက်တင်ဆက်ပေးတာဖြစ်ပြီး VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ပြည်ပရောက်အာဖဂန်ဒုက္ခသည်တွေရဲ့အခြေအနေ သတင်းဆောင်မှအပြင်နောက်အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့တင်ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာဖို့စောင့်မျှော်နှားဆင်ပါရှင်
VOA အမေရိကန်သံကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မှတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြန်လွှဲလွှဲကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပေးမစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် ပြည်ရင်မြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်နေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချင်းပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာပါရှင်။ VOA American တန်မြန်မာပိုင်းရေဒီယိုစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်ဆံတွေပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရနဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခဲ့မှာအခုအရင်ဆုံးဒီပြည်ပနိုင်ငံတွေမှာထွက်ပြေးတင်းရှောင်နေရတဲ့အာဖဂန်ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဆောင်မကိုတင်ပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်ပြီးဖြစ်တာကြောင့်ပြည်ပနိုင်ငံတွေမှာဒုက္ခသည်အဖြစ်ရောက်နေကြတဲ့အာဖဂန်တွေပြီးတော့ပြန်နိုင်တဲ့အလားအလာဟာလုံးဝစိတ်တုံသွားခဲ့ရပါတယ်။ဒါကြောင့်လေသူတို့ကိုတတိယနိုင်ငံတစ်ခုခုမှပြောင်းရွှေ့အခြေချနေထိုင်ခွင့်ပေးဖို့အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေမှရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်းပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်သူတို့အနေနဲ့နေရာပြန်ဖို့အခွင့်အလမ်းမရှိတော့တဲ့အတွက်ကလရှိချာစောင့်စားလာရတဲ့ပြည်ပနိုင်ငံတစ်ခုခုမှအခြေချနေထိုင်ရေးအစီအစဉ်ကိုလုံဆောင်ပေးကြဖို့အင်ဒိုနီးရှားနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေဒီကနေ့ဂျကာတာမြို့မှာခြေတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်သူအာဖဂန်ဒုက္ခသည်ဟက်မတ်ဇီရာကီကသူတို့အခြေအနေကိုနိုင်ငံတကာကသိစေချင်တယ်လို့ပြောပါတယ
်။
ကျွန်တော်တို့ရဲ့နာဂတ်ကိုတီးရဖို့အတွက်ဒီမှာလာပြီးတော့ဆန္ဒပြကြတာပေါ့။ရေရာတဲ့ဘဝနဲ့စောင့်စားရတဲ့ဖြစ်ကိုကျွန်တော်တို့မလိုချင်တော့ပါဘူး။ဒီမှာရောက်လာသူတွေဟာအနည်းဆုံး၈နှစ်ကနေ10နှစ်လောက်ထိစောင့်နေခဲ့ကြသူတွေဖြစ်ပါတယ်။ကျွန်တော်တို့မိသားစုဝင်တွေလည်းဆုံးရှုံးကုန်ပါပြီ။ကျွန်တော်တို့အခြေအနေကိုသဘာဝပြည်ပြင်ကျင်းပါတယ်။အခုလိုနေထိုင်ခွင့်ပေးထားတဲ့အင်ဒိုနီးရှားအစိုးရကိုလည်းကျေးဇူးတင်ပါတယ
်။အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့အဆိုးအဝါဆုံးဖြစ်ပေါ်ခဲ့ရတာကပြန်လည်ဥမော့လာကာဇဖြစ်တာမို့အများပြည်သူကြားမရေးအခြေအနေစိုးရိမ်ရတာကြောင့်လူမျိုးရေးတပ်ဖွဲ့တွေကသတိပေးထိန်းချုပ်မှုတွေလှုပ်ဆောင်ရာကဆန္ဒပြသူတွေစုဝေးရာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှဆန္ဒပြသူတွေနဲ့ရတဖွဲ့အကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ဒီဆန္ဒပြမှုနဲ့ပတ်သက်လို့ UNHCR ဘက်ကတော့အစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။ဒီကနေ့ဂျကာတာမြို့မှာဆန္ဒပြကြတဲ့ထောင်ထဲရှိတဲ့အာဖဂန်တွေကအများစုဟာအာဖဂန်စတန်နိုင်ငံဟဇာရာဒေသမှာနေထိုင်တဲ့လူနည်းစုမျိုးနွယ်တစ်ခုဖြစ်ပြီးသူတို့ကိုတာလီဘန်တွေကနှိမ့်ချတပ်ဖြတ်မှုတွေပြုလုပ်လို့ရှိတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါဝင်သူအူမီဒူလာမခိုရီးယားကလည်းအာဖဂန်နိုင်ငံသားတွေအတွက်စိတ်ပူမိကြောင်းပြောပါတယ
်ကျွန်တော်လည်းစိတ်ပူမိတာပါဗျာတာလီဘန်တွေကအာဖဂန်နိုင်ငံကိုဖျက်ဆီးနေပြီလို့ကြားတာကျွန်တော်အိတ်တောင်မပြောပါဘူးဒါကလည်းကျွန်တော်တယောက်တည်းမဟုတ်ပါဘူးအင်ဒိုနီးရှားမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တိုင်းကဒီအတိုင်းပါပဲကျွန်တော်တို့ဟာဒီမှာယာယီစကန်ချတဲ့သူတွေပါ
အာဖဂန်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံကိုရောက်တာနှစ်အတော်ကြာသွားပြီဖြစ်ပြီးကနေဒါ၊ဩစတြေးလျစတဲ့တတိယနိုင်ငံတစ်ခုခုမှာပြောင်းရွှေ့အခြေချနေထိုင်ဖို့လိုလားနေကြတာပါ။အင်ဒိုနီးရှားနိုင်ငံဟာ1950ခုနှစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ဒုက္ခသည်အများအပြားကတတိယနိုင်ငံတစ်ခုမှာဖြည့်ပြောင်းအခြေချနေထိုင်ဖို့အင်ဒိုနီးရှားနိုင်ငံကိုကြားကနိုင်ငံအဖြစ်အသုံးပြုနေကြတာပါ။လာပြီပဲအိန္ဒိယနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေကလည်းနယူးဒယ်လီမြို့မှာရှိတဲ့ UNHCR ရုံးရှိမှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။နယူးဒယ်လီမြို့မှာဆန္ဒပြနေကြတဲ့ဒုက္ခသည်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာဒုက္ခသည်အဖြစ်အတိမပြုတဲ့ကပ်ပြားရရှိရေးတတိယနိုင်ငံတစ်ခုခုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်အိန္ဒိယနဲ့နိုင်ငံတကာအတန်းဝိုင်းခံကလုံခြုံရေးအရာအမခံချက်တို့ပါဝင်ပါတယ်။သူတို့မှာစာဝန်ရေးအခက်အခဲတွေနဲ့ကြုံနေရကြောင်းဆန္ဒပြဖို့မှာပါဝင်တဲ့အနီချာပါရဗာနီကပြောပါတယ
်။ safety နဲ့ဆရ်ဗာမာလာဂျန် safety am ဘာသာစက
ားကျမတို့အတွက်ဒီမှာဘေးကင်းလုံခြုံပါတယ်ဒါပေမဲ့စားနပ်ရိက္ခာလုံလောက်မှုမရှိပါဘူးဒီမှာနေထိုင်ခွင့်ပေးထားတဲ့အိန္ဒိယအစိုးရကိုကျေးဇူးတင်ပါတယ်ဒါပေမဲ့ကျမတို့ရဲ့ပြဿနာဖြေလည်ရေးအတွက်အိန္ဒိယအနေနဲ့ UNHCR ကိုဖိအားပေးတင်ပါတယ
်တာလီဘန်တွေကရပိုင်းတွင်တိုင်းပြည်အတွင်းကအရေးပါတဲ့မြို့ကြီးအတော်များများကိုတင်ပိုက်လိုက်ပြီးတဲ့နောက်နောက်ဆုံးအစ်အဖြစ်နဲ့ မြို့တော်ကာဘူးကိုဩဂုတ်လ15ရက်နေ့မှာတင်ပိုက်လိုက်ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအရင်တစ်ခေါက်ခါအုပ်ချုပ်ခဲ့တဲ့1996ခုနှစ်နဲ့2000ခုနှစ်တည်းအကြားအစ္စလာမ်ဘာသာရေးကိုအခြေခံတဲ့ရှာရီယာဥပဒေနဲ့အုပ်ချုပ်ခဲ့တာမှာအမျိုးသမီးတွေအလုံးလောက်ခွင့်မရှိသလိုအများပြည်သူမြင်ကွင်းမှာကြောက်တုံးနဲ့ထူပြီးပြစ်ဒဏ်ပေးတာမျိုးတွေလုပ်ခဲ့ပါလေ။ဒါ့အပြင်မိန်းကလေးငယ်တွေအနေနဲ့ကြောက်တက်ခွင့်မရှိသလိုအရွယ်ရောက်သူအမျိုးသမီးတိုင်းမျက်နှာကိုအချိန်ပြည့်ကာထားတဲ့ဘာခါးကိုဝတ်ဆင်ထားကြရပါတယ်ခင်ဗျာ
။ဒါကတော့ကီပါရောက်အာဖဂန်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အကျက်တဲတွေနဲ့ပတ်သက်လို့ကိုစောဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီအာဖဂန်ရင်းနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။အာဖဂန်ကိုတာလီဘန်တွေထိန်းချုပ်လိုက်တာကြောင့်အာဖဂန်ပြည်သူထောင်ပေါင်းများစွာအတွက်ပို့ပြီးတော့ကောင်းတဲ့အနာဂတ်ရဖို့မျှော်လင့်ချက်နဲ့ထွက်ပြေးသူတွေလည်းပိုများလာပါတယ်။တူရီနိုင်ငံအရှေ့ပိုင်းကိုရောက်လာတဲ့အာဖဂန်ဒုက္ခသည်အယောက်30လောက်ကို view တင်တော့အာရစ်အစ္စလမ်တွေ့ဆုံမေးမြန်းထားတာကိုတော့ကိုကြီးညက်ကတင်ပြပေးပါမယ်ရှင်
။တူရီနိုင်ငံနဲ့အာဖဂန်ဒုက္ခသည်တွေတိုးဝင်လာပါတယ်။ဗန်ခရိုင်ပြည်ဘလစ်ခရိုင်တာဗန်မြို့ဟာအာဖဂန်ဒုက္ခသည်တွေဒုတိယအများဆုံးဖြတ်တန်းရာနေရာဖြစ်လာပါတယ်။သူတို့တွေဟာခြေလင်းသုံးမဟုတ်လှေနဲ့လာကြတဲ့သူတွေဖြစ်ပြီးတော့တူရကီအနောက်ပိုင်းကိုဥတီသွားနေကြတာပါ။အာဖဂန်မှာတာလီဘန်တွေတိမ့်ပိုက်လိုက်ပြီးနောက်ပိုင်းဒီအာဖဂန်လူငယ်တွေဟာဒုက္ခသည်တွေအဖြစ်တူရကီနဲ့အီရန်နယ်စပ်တွေကိုဖျက်ချော်ပြီးကီလိုမီတာ3500ကျော်ခရီးဖြတ်တန်းခဲ့ရတာပါ။အများစုဟာအသက်18နှစ်အောက်တွေဖြစ်ပြီးတော့တာလီဘန်တွေလက်အောက်မှာမနေနိုင်ဘူးလို့ရမတ်တူလာမိုဟာမက်ဒီကပြောပါတယ
်။ဒီရုန်းမစနရှာဗရီနမီတိုနီတူမာဂိုဇဗရီနမီတိုနီမစန
တာလီဘန်တွေလက်အောက်မှာဆိုရင်စတိုးဆိုင်တွေကိုညဘက်သွားလို့မရပါဘူး။ကျန်းနာရင်လည်းညဘက်ဆေးရုံကိုသွားလို့မရပါဘူး။မုန်းစိတ်မွေးတွေလည်းထားခိုင်းပြီးတော့ရိတ်ပြင်းရင်လည်းရိုက်ခံရပါတယ်လို့ပြောသွားတာပါ။အာဖဂန်စစ်တပ်ကတပ်သားတွေလည်းဒုက္ခတွေအဖြစ်ပါဝင်ပြီးတော့တာလီဘန်တွေတပ်မှဆိုးရင်လို့ထွက်ပြေးလာတာလို့ပြောပါတယ်။အဲ့ဒီထဲမှာတိုက်ပွဲမှာဒဏ်ရာရဘူးတဲ့မိုဟီဘူလာကအခုလိုပြောပါတယ
်ဝဒီဖိုင်မာတာဖာရာ
ဖာရာခိုင်ထဲမှာတာဝန်ကျနေတုန်းကကူရက်စကန်ဒီတာကိုသွားတဲ့ချိန်မှာလမ်းဘေးထောင်ဘုံပေါက်ပြီးတန်းနဲ့အပြစ်ခံရပါတယ်လက်ထဲမှာကြီးစံကျန်နေတုန်းကတာလီဘန်တွေတင်းထားလို့ကျွန်တော်လည်းလွတ်အောင်ပြေးလာရတာပါအ
ာဖဂန်ဒုက္ခသည်တွေဟာပါကစ္စတန်အီရန်နဲ့တူရကီနယ်စပ်တွေကိုဖြတ်တန်းလာရတာပါသူတို့လိုရာခရီးရောက်ဖို့လာပေါင်းများစွာကြာပါတယ်လူမှောင်ခိုးကူးတဲ့သူတွေကိုလည်းအနည်းဆုံးတယောက်ကိုဒေါ်လာ1000လောက်ပေးရပါတယ်။နောက်ပြီးလမ်းမှာလည်းဓားမြတိုက်ခံခဲ့ရတယ်လို့အများစုကပြောပါတယ
်။ခုနမသာတော်တော်ကဆောက်ပရဒန်ဒမီရာမဒမလန်ဖိုင်မ
ဒူမောင်ကိုသမားတွေကိုကျွန်တော်ဒေါ်လာ1500ပေးရပြီးတော့အခုချိန်မှာရှူးဖနတ်တော်မရှိတော့ပါဘူး။အခုချိန်ညက်ဖနတ်နေပါ။တောင်ပေါ်ကခုန်ချလို့အခုခါးနာနေပါတယ
်။အာဆန်ကူရောမဒင်ဒီကတိကရှိတဲ့နာမတူ
ကျွန်တော်တို့ထွက်လာတာတလားလောက်ကြာနေပါပြီ။တောင်တန်းတွေကိုကြော်ပြီးဒုက္ခမျိုးစုံခံခဲ့ရတာပါကျွန်တော်တို့တိုင်းပြည်တိုက်ပွဲတွေကတော့မျိုးစုံပါပဲတာလီဘန်တွေကတစ်ဖက်အစိုးရတပ်တွေကတစ်ဖက်ပါဒီမှာတစ်ခုခုအောင်မြင်ဖို့ညှော်လင့်ချက်နဲ့လာခဲ့တာပါလို့ပြောသွားတာပါအခုဒုက္ခသည်တွေဟာပိုကောင်းတဲ့အနာဂတ်ကိုရှာဖွေဖို့တူရကီအနောက်ပိုင်းကိုသွားနေကြတာပါခင်ဗျာ
တူရကီနိုင်ငံကိုထွက်ပြေးခဲ့ကြတဲ့အာဖဂန်ဒုက္ခသည်တွေအကြောင်းကိုကြီးညံပြောပြပေးသွားတာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အင်္ဂါညစကဝိုင်းကိုမထုတ်နိုင်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အာဖဂန်နစ္စတန်ရဲ့ကပူးလေစိတ်မှာအခြေအနေတွေတင်းမာနေတဲ့အချိန်မှာပဲနိုင်ငံကနေထွက်ခွာလို့ကြတဲ့အမေရိကန်တွေအားလုံးကိုဘေးကင်းလုံခြုံရာစီကိုပြောင်းရွှေ့ပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်အစိုးရကကတိပြုပြောဆိုပါရယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုလည်းနိုင်ငံအတွင်းကနေထွက်ခွာဖို့အကူအညီတွေပေးနေပြီးဒီလိုဆောင်ရွက်တဲ့နေရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းကူညီပေးကြဖို့ညွှန်ကြားထားပါရယ်။ view တင်တော့ Arash Arabasadi သတင်းပေးပို့ထားတာကိုတော့ဒီသတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ဆက်ထားပါရယ်ရှင
်။အာဖဂန်နစ္စတန်မှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အတူအမေရိကန်တပ်တွေကိုကူညီခဲ့တဲ့အာဖဂန်မိသားစုတွေအာဖဂန်နစ္စတန်ကနေထွက်ခွာနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တွေကကပူးလေစိတ်မှာလေရင်ပေါ်ကူညီပို့ဆောင်ပေးနေပါတယ်။ဒလိုရေးပေါ်ကစေးဆောင်ရွက်ရမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းအကူအညီပေးကြဖို့ဘိုက်ဒန်ဆွေးရကညွှန်ကြားထားပြီးဒီလုပ်ငန်းစဉ်အစဉ်ပြေချုံးမွေးဖို့လုပ်ဖို့လိုအပ်တာအလုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါရယ
် Any American wants to get home will get home
အိမ်ပြန်ခြင်းနဲ့အမေရိကန်တွေအလုံးအိမ်ပြန်ရပါသည်မယ်နေတို့မှာမိတ်ဖွဲ့ဝင်နိုင်ငံသားတွေကိုလည်းနိုင်ငံကထွက်ခွာနိုင်အောင်အကူအညီပေးနေပါတယ်
မရိကန်တွေဒူဂျာမနီတပ်ဖွဲ့ဝင်တွေကလည်းကဘူးလေဆိပ်ကိုရောက်လာပြီးမြို့တော်ကဘူးဝန်းကျင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်နေပါတယ်အတိုက်ခံ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ကံကြွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပါတယ
် Fortunately has really he has messed it up
ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ရဲ့ကံကြွယ်ပုံတွေဟာတကယ်ကိုပဲအစီအစဉ်မကျပါဘူးကျမသာဒီလိုအခြေအနေမျိုးမှာဆိုရင်တော့လက်တွဲပေါ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်လိုက်ရင်အများကြီးအဆင်ပြေချောမွေ့သွားမှာပါအ
မေရိကန်နိုင်ငံသားကြီးအန်တိုနီဘလင်ကင်ကလည်းမဟာမိတ်တွေနဲ့အတူလက်တွဲညီညီဆောင်ရွက်နေကြောင်း Fox သတင်းဌာနမှတင်ပြနေတာကပြောသွားပါရယ်ဒီလိုကယ်ဆယ်ရေးဆောင်ရွက်ရမှာခက်ခဲတွေရှိပေမဲ့လည်းအဆင်ပြေပြေဆောင်ရွက်နိုင်ခဲ့တယ်လို့ဂျာမနီကိုပို့ဆောင်ပေးနေတဲ့လေရင်ပေါ်မှာဆိုရင်အာဖဂန်အမျိုးသမီးတဦးတမီးငယ်မွေးဖွားတာကိုကူညီပေးနိုင်ခဲ့တဲ့အကြောင်းစစ်ဘက်အစီရင်ခံလာမှာဖော်ပြထားပါရယ်အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရမှာသမ္မတဘိုင်ဒန်အတွက်အဆင်ပြေပါတယ်ဆိုတဲ့လမ်းရွေးချယ်စရာမရှိဘဲရသလောက်သတင်းအချက်အလက်ပေါ်အခြေခံပြီးတော့အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းထောက်ပြကြပါရယ
် The president listened to our
ကျွန်တော်တို့တင်ပြတာတွေကိုသမ္မတကနားထောင်ခဲ့ပါတယ်ဒေတာစဉ်းစားသုံးသပ်ပြီးမှသာသူဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုကျွန်တော်ထောက်ခံပါတယ်
။တင်းငွေနေ့ CBS Face the Nation အစီအစဉ်မှာလင်ကင်ကလွန်ခဲ့တဲ့24နှစ်အတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 8,000 လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်ကဘေးကင်းလုံခြုံစွာထွက်ခွာနိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေဆက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲဒီကယ်ဆယ်ရေးအစီအစဉ်တွေအပေါ် IS ဆွံ့ရောက်တွေရဲ့ NLA လည်းရင်ဆိုင်လာအောင်ကြိုးစားနေတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးပါဦးမယ်ရှင်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်လူထုကိုတတ်နိုင်သလောက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့ဆေးရုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ပစ်ပြီးလုကင်နေတဲ့ဆေးဝင်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုထိထိရောက်ရောက်လုံဆောင်နိုင်ဖို့အားနည်းသွားတယ်လို့မန္တလေးမြို့ကဆရာဝန်တူကဗီဒီယိုကိုပြောပါတယ်။လက်ရှိအဖြစ်စီးပညာကိုဆက်ပြီးလေ့လာသင်ယူချင်ကြတဲ့စေဝင်တန်းတွေနဲ့ကျောင်းသူကျောင်းသားတွေအတွက်အွန်လိုင်းကနေဆွေးနွေးပို့ချတာတွေလုပ်ပေးနေတယ်လို့လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့ Medical Family Mentally အဖွဲ့က CDM ဆရာဝန်တူက VUE ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကြာ VUE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်
ဟုတ်ကဲ့
ပထမဦးဆုံးတော့ဒီဇာတ်လုပ်နေတဲ့ Medicalfamily mentally ပေါ့နော်ဒီအဖွဲ့လေးကျွန်တော်တည်ထားပါတယ်နောက်ဒီအဖွဲ့ကိုဆရာတို့ရဲ့ Facebook ကိုကျွန်တော်ကြည့်တဲ့အခါကျတော့ဟလာအနာသိန်းကြီးတော့တလားကြော်ကြော်အကြမတ်လာတယ်မှာဆရာတို့စပြီးတော့ဖွဲ့ရဲ့လို့လည်းကျွန်တော်အဲဒီလိုတွေ့ထားပါတယ်ဆိုတော့ဒီ medical family mentally ကိုဆရာတို့စလုပ်ခဲ့တဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျာ
ဟုတ်ကဲ့အရင်ဆုံးပေါ့နော် medical family mentally ကိုကျွန်တော်တို့စပြီးတော့အဲဖွဲ့ခဲ့တာကတော့အဓိကကတော့ကျွန်တော်တို့ကလူသူအဲဆန္ဒပြပွဲတွေအတွက်ကိုပေါ့နော်အဲရည်ရွယ်ပြီးတော့ကျွန်တော်တို့မန္တလေးမှာရှိနေတဲ့ချမ်းမရည်မြူသားစုတွေအကုန်လုံးပေါ့နော်တစုတစည်းတွေဖြစ်အောင်ဆိုပြီးတော့ကြတော့ကျွန်တော်တို့အဲ February ကျွန်တော်ထင်နေပြအနာသိပြီးဘက်အတွင်းမှာပဲကျွန်တော်တို့စပြီးတော့ပေါ့နော်အကုန်လုံးစပြီးတော့စုစည်းပြီးတော့အဲကျွန်တော်တို့စပြီးတော့ဖွဲ့ခဲ့တယ်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ဒီအနာသိပြီးတဲ့နောက်မှာကျွန်တော်တို့လမ်းပေါ်ဆန္ဒပြပွဲတွေအတွက်ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့အဲဒီစုစုစည်းစည်းဖြစ်အောင်စစ်ကြောင်းလေးတစ်ခုအနေနဲ့ကျွန်တော်တို့စပြီးတော့ဖွဲ့ခဲ့ပါတယ်ဗျ။ဟု
တ်ကဲ
့။အဲဒါကတော့ Medical Family Mentally စပြီးတော့ပေါ်ပေါက်လာတာပေါ့နော်
။ဟုတ်ကဲ
့။အဲဒါပြီးတဲ့နောက်မှာကျွန်တော်တို့ကတဖြည်းဖြည်းနဲ့ပေါ့ဒီသူတို့စစ်ကောင်စီကနေပြီးတော့အကြမ်းဖက်နှိမ်နှင်းမှုတွေရှိလာတယ်။အဲအဲ့လိုမျိုးအခြေအားတွေဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဆက်မှာလည်းကျွန်တော်တို့အဖွဲ့ထဲမှာလည်း CDM ဆရာဝန်တွေအများစုပါတယ်ပေါ့နော် CDM ဆရာဝန်တွေအဲသူနာပြူတွေအဲအားပြီးတော့ကြတော့ကျွန်တော်တို့ဒီအဲဟိုတိုင်းရင်းစီအဲစီပပညာတွေတက္ကသိုလ်အဲအားပြီးတော့စီကျောင်းသားတွေအကုန်လုံးတော်တော်များများပါပါတယ်ကြာ
ဟုတ်ကဲ့ဟုတ်ကဲ
့အဲကျွန်တော်စုပြီးတော့ဖွဲ့ပြီးတော့ဟ
ုတ်ကဲ့စပြီးတော့ဖွဲ့တော့ကတော့ဒီဆရာနာတိန်နာကိုသဘောမတူကြတဲ့ကန့်ကွက်ကြတဲ့ဟလာစိတ်စိတ်တူသဘောတူဒီဈေးလောကကဇာတ်ရုပ်ကဒီအနောက်တိုင်းဈေးပညာတွေမျိုးတိုင်းရင်းဈေးပညာလောကကလူတွေပါအားလုံးစုပြီးတော့ဆရာတို့စုဖွဲ့ခဲ့ကြရတယ်ပေါ့နော်ဆိုတော့အဲ့ဒီနောက်ပိုင်းကျတော့ရောဆရာတို့ဘယ်လိုမျိုးဒီအာနာသိန်းနာကိုဆန့်ကျင်တဲ့ဟလာစုဖွဲ့မှုတစ်ခုအနေနဲ့ကနေပြီးတော့ဘယ်လိုပုံစံပြောင်းသွားပါလဲခင်ဗျ
ဟုတ်အဓိကကတော့ကျွန်တော်တို့ကအတူတူဒီစကားစကားဒီစစ်ကောင်စီကနေပြီးတော့ကြတော့ဒီအတက်ဖက်မှုတွေဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီပြည်သူတွေကိုကူညီမှုပေါ့နော်စေကူတာမှုပေးလို့ရာအတွက်ရည်ရွယ်ပြီးတော့မှကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ဒီ match လ29ရက်နေ့မှာကျွန်တော်တို့စပြီးတော့ကြတော့ပေါ့နော်ရက်တိကြပြ match လ29ရက်နေ့မှာစပြီးတော့ကျွန်တော်တို့ဒီပြည်သူတွေကိုကူတာမှုစောက်ရှောက်မှုကျွန်တော်တို့စပြီးတော့အဲ့ဒီလုပ်ငန်းတွေစပြီးတော့လှုပ်ဆောင်ခဲ့ပါဗျာ
ဟုတ်ဆိုတော့ကူတာမှုစောက်ရှောက်မှုဆိုတဲ့အခါကျတော့ဟလာဆရာတို့ကဟလာအကြမ်းတစ်ဖက်အနာဒီဇိုင်းလှုပ်ရှားမှု CDM ပေါ့နော် CDM လှုပ်ရှားမှုမှာပါနေတဲ့အခါကျတော့ဆရာတို့လူကိုယ်တိုင်ထွက်ပြီးတော့လုပ်ဖို့ကမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လीဆိုတော့ကူတာမှုစောက်ရှောက်မှုဘိုင်းတွေကိုဘယ်လိုများလုပ်နေတာပါလဲဆရာ
အဲကူတာမှုစောက်ရှောက်မှုဘိုင်းတွေတော့ကျွန်တော်တို့ဒီအဲရှင်းလုံးပြောရရင်တော့ကျွန်တော်တို့လူကိုယ်တိုင်ပေါ့နော်သူတို့အဲခွဲစိတ်ဆရာဝန်တွေပါတယ်ကျွန်တော်တို့ခွဲတယ်မှာအာအဲ့ဒါပြီးတော့ကြတော့ကျွန်တော်တို့ဒီ YouTube ဆရာဝန်တွေပါတယ်တမားတော်တွေပါအများအကုန်လုံးဒီပညာရဲ့ပေါင်းစုံကဆရာဝန်တွေ CDM ဝင်ထားတဲ့ဆရာဝန်တွေပါပါတယ်အဲ့ဆရာဝန်တွေကနေပြီးတော့မှကျွန်တော်တို့ဒီပြည်သူကုတာမှုစောင့်ရှောက်မှုခွဲစိတ်မှုတွေပြီးဖို့ရအတွက်ဆိုပြီးတော့ကျွန်တော်တို့ဒီ base တစ်ခုပေါ့နော် base တစ်ခုကိုကျွန်တော်တို့ဒီ OT တွေအဲ OT ပစ္စည်းတွေအကုန်လုံးနဲ့ကျွန်တော်စုဆောင်ပြီးတော့ကြတော့မှအဲစတင်ပြီးတော့ကျွန်တော်တို့ပြည်သူကုတာမှုပေးခဲ့ပါတယ် match လ29ရက်နေ့မှာစစ်ကောင်စီဖြုတ်ခွဲမှုမန္တလေးမြို့ပေါ်မှာစစ်ကောင်စီဖြုတ်ခွဲမှုဖြစ်တဲ့အချိန်မှာအာဒီပြည်သူလူထုတွေမန္တလေးမြို့ပေါ်ပြည်သူတွေခံရရတဲ့ဟာဒီကိုကျွန်တော်တို့လူနာတွေကိုပြည်စုကူတာမှုအဲ့ဒီမှာစပြီးတော့ကျွန်တော်တို့ပေးခဲ့ပါတယ်ဗျ။ဟ
ုတ်ဟုတ်ပြီ။ဆိုတော့ဒဏ်ရာရလူတွေစပြီးတော့ကူတာမှုပေးတယ်။အခုအစင့်ကြတဲ့အခါကျတော့ဆရာတို့ဒီတခြားအရတူရတားတွေပြည်သူလူထုပေါ့နော်။ပြည်သူလူထုအတွက်ကောကျွန်မရေဆောင်ဆောင်မှုဆရာတို့ပေးနေနိုင်ပြီလား
။ပေးပါတယ်ဗျ။အခုလောလောဆယ်ဆယ်မှာတော့ဒီစစ်ကောင်စီကကျွန်တော်တို့ရဲ့အဲဒီပြည်စုကူတာမှုပေးနေတဲ့ပေါ့နော်ဈေးရုံဈေးကမ်းတွေကိုပိတ်လိုက်တယ်အဲကျွန်တော်တို့ရဲ့ဒီဆရာဝန်တွေကိုဖမ်းဆီးတယ်အဲအဲ့လိုမျိုးတွေလုပ်တဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ပြည်စုကူတာမှုတွေကိုအဲရက်ဆိုင်ထားတယ်ဒီထားမှာရှိပါတယ်ဗျဟုတ်ကဲ
့ဆိုတော့အခုကတော့ရက်ထားရဲဆိုတော့ကိုကူတာမှုတွေပြည်စုမှုတွေစောင့်ရှောက်မှုတွေမပေးနိုင်ဘူးဆိုတော့ဒါဆိုရင်ဆရာတို့ကလက်ရှိကအဓိကဘာကိုလုပ်နေနိုင်ပါတယ်လဲ
အခုတော့ကျွန်တော်တို့ဒီ American Family Monthly အနေနဲ့ကျွန်တော်တို့လုပ်နေတာဟာကတော့ဒီမြေပြင်မှာဆိုရင်အတက်နိုင်ဆုံးကျွန်တော်တို့ပြည်သူတွေကိုကူတာမှုပေးခဲ့တယ်။အဲ့ဒီဟာနဲ့တကွဲတဲမှာပဲပေါ့နော်ကျွန်တော်တို့ဒီအဲသူသဖြင့်ဒီစေပညာကိုအဲတင်ကြားတယ်သင်ယူခြင်းတဲ့အဲဒီကျောင်းသူကျောင်းသားတွေရှိတယ်အပြင်ဆရာဝန်တွေရှိတယ်ဒီကလာတော်လိုက်ကလာအတွင်းမှာမှာသူတို့စိတ်မလေးအောင်လို့ဆိုပြီးတော့ကျွန်တော်တို့ကဒီနိုင်ငံတကာကနေပြီးတော့ကြတော့ဒီပညာရှင်တွေနဲ့ချိတ်ဆက်ပြီးတော့ကြတော့အဲကျွန်တော်တို့ဒီ Tele Education ဆိုပြီးတော့ကြတော့ကျွန်တော်တို့ channel လေးထောင်လိုက်တယ်ထောင်ပြီးတော့ကြတော့အဲ့ဒီဟာနဲ့ပတ်သက်တဲ့ seminar တွေကိုကျွန်တော်တို့ကနေပြီးတော့ကြတော့ဒီအပတ်စဉ်ကျွန်တော်တို့အဲ့ဒီဟာတွေလှုပ်ဆောင်မှုရှိပါလေဗျအဲ့ဒီဟာတစ်ခုပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုကိုဗစ်ကာလအခြေအနေမှာဖြစ်သွားတဲ့အခြေအနေမှာဆိုရင်ကျွန်တော်တို့ Medical Family မန္တလေးကကျွန်တော်တို့ဘာကိုကူညီပြီးတော့လှုပ်ဆောင်ပေးခဲ့တယ်ဆိုရင်တော့ကိုဗစ်လူနာတွေအတွက်ကိုကျွန်တော်တို့ဒီအဲ online ID Tele Consultation ပေါ့နော် online Tele Consultation က Telegram ကနေပြီးတော့ကြတော့ကျွန်တော်တို့ဒီပြည်စုကူတာမှုတွေပေးခဲ့ပါတယ်အဲနောက်တစ်ခုကကြတော့တကယ်လို့တချို့လူအပ်တဲ့လူနာတွေဆိုရင်တော့ကျွန်တော်တို့ဒီအဲဒီအဲဆီယာမားတွေအဲကိုအိမ်နိုင်ရာရောက်သွားပြီးတော့ပြည်စုကူတာမှုတွေလည်းကျွန်တော်တို့ပေးခဲ့ပါတယ်ဗျာ
ဟုတ်ကဲ့ကိုကိုဗစ်တတိယလိုင်းမှာပေါ့နော
်လုပ်နေတဲ့အခြေအနေပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကိုဗစ်တတိယလိုင်းကာလဖြစ်သွားတာပေါ့နော်ဆရာ
ဟုတ်ကဲ့ဗျာကိုဗစ်တတိယလိုင်းမှာပါတယ်ဟုတ်
ဆိုတော့အဲ့ကိုအခုဆရာတို့မန္တလေးရဲ့ကိုဗစ်တတိယလိုင်းအခြေအနေကရောဘယ်လိုရှိလဲဆရာအဲပြီးခဲ့တဲ့သတင်းပတ်တရဆိုတော်တော်ဆိုးတယ်ဒီနိုင်ငံလုံးမှာနည်းနည်းလေးဟလာသူကျမ၏ဘက်ကလည်းပြောတာရရှိတယ်ဟလာ graph ကလည်းလိကျလာတယ်ရော့လာတယ်လို့ပြောတယ်ဆရာအဲ့ဒါသဘောတူသလားဆရာတို့ဘက်မှာရောအချင်းကြီးကဘယ်လိုရှိနေပါလဲ
အဟုတ်ဟာအမှန်တိုင်းပြောရရင်တော့ကျွန်တော်တို့ဒီမြို့ပေါ်အနေထားပေါ့နော်မြို့ပေါ်အနေထားမှာဆိုရင်တော့ဒီကိုပြည့်ဖြစ်ပွားမှုလုံးကတော့ကျတော့ပါလေဗျအခုနောက်ပိုင်းကျွန်တော်တို့ဒီဇီကိုဒီ Tele Consultation မှာလာပြီးတော့ join နဲ့လူနာအရေးအတွက်လည်းကျသွားတယ်လို့ပြောလို့ရပါတယ
်ဟုတ်
ကဲ့ဆိုတော့ဂျွာရီမှာပေါ့ဂျွာရီဘက်စီဒီမှာတော့အခုနောက်ပိုင်းလေးတော့နည်းနည်းလေးတော့ပြန်တက်လာတယ်လို့တော့ကြားရတယ်ပေါ့
တော့ဒါဆိုရင
်ဟုတ်ကဲ့နေရာလေးပေါ့
ဟုတ်ကဲ့ဆရာတို့ဘက်ကဆရာအခုပြောတဲ့အခြေအနေအရဆိုရင်ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီကလေးဘက်ကဗရိုက်တက်လို့သာတူနေကျွန်တော်ဆက်သွယ်နေညံတော့ကလည်းပဲသူကလည်းပဲပြောတာကလေးမျိုးကလည်းပဲတော်တော်ထိခဲ့တာပေါ့နော်တက်တရားလိုက်မှာဆိုတော့သူတို့ဘက်မှာလည်းပဲညို့ပေါ်မှာတော့ငြိမ်သွားပြီပေါ့လျှော့သွားပြီပေါ့နော် graph ကြာပြီလို့ပြောလို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီကလေးနဲ့မျိုးနီးချုပ်ဆက်လို့ပြောရမှာပေါ့ဒီရွာလို့ကြီးရွာလို့နေရာမျိုးတွေမှာတော့ကုလားကရော့တိတတာရော့မသွားသေးဘူးဆရာတို့ပဲလေအဲ့ဒီလိုအခြေအနေမျိုးတော့ရှိနေတာပေါ့ဆိုတော့အဲ့တော့မျိုးပေါ်မှာဟလာမန်လေးမျိုးပေါ်မှာတတိယလိုင်းကရိုက်ခတ်တဲ့ဟာတန်ကနည်းရော့သွားပြီးတော့ကျန်တဲ့ဒေတာတွေမှာလက်ရှိဖြစ်နေတာကရောဇာဘလောက်ကြီးစိုးနေလို့ဟိုခံမှန်းနိုင်တယ်လေ
အဲ့တော့ဒီတချို့တလေဆိုရင်လည်းရွာလုံးကျွတ်နေပါဖြစ်နေတဲ့ရွာတွေနဲ့ကျွန်တော်တို့ကြားရတယ်ပေါ့နော်။ဒါပေမဲ့ခက်တာကဒီ communication ရာကတချို့ရွာတွေနဲ့လည်းကျွန်တော်တို့လည်းအဆက်အသွယ်လည်းမရှိဘူး။အထက်တကူကကြီးလက်ဒေတာတွေမှာဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဒီအဲအခုတစ်ဖြစ်ဒီ internet ကနေပြီးတော့ tele consultation ဆိုတာလည်းသူကနားမလဲ telegram ဆိုတာလည်းသူတို့တချို့တလေလည်းမတိကြတော့ကြတော့ကျွန်တော်တို့စီလည်းဆက်သွယ်မလာတော့ကျွန်တော်တို့အနေနဲ့အတိကြတော့ပြောနိုင်လို့ရတော့ onခင်ဗျခင်ပါလေဗျ။ဟုတ်ကဲ့
။ဆိုတော့အဲ့ဒီဒေတာတွေအဲ့ဒီကဟလာကိုဗစ်နဲ့ရင်ဆိုင်နေရတဲ့လူတွေအတွက်ကကြတော့ဟိုတိတိယောက်ယောက်ကိုလုတ်ပေးနိုင်တဲ့အချိန်ကြီးဖြစ်မနေဘူးပေါ့ဆရာနော်
။မှန်ပါလေဗျ။မှန်ပါလေဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ပါဆရာ။ဆိုတော့ကျွန်တော်ဆက်သွားလိုက်ချင်တာကဟလာကျွန်တော်သိထားတာပေါ့နော်။ဆရာတို့ဒီမန္တလေးဆေးလောကကနေပြီးတော့ဖန်စီခံထားသူတွေရှိပါတယ်။လက်ရှိမှာကဘယ်ဟလာကျွန်တော်တို့ဒီအပိုင်းမှာသတင်းတွေထဲမှာတွေ့နေရတာကဒီဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်သက်ပေါ့နော်ဆိုတော့ဒီဆရာဝန်နှစ်ဦးအပါအဝင်ကျန်တဲ့ဆရာဝန်တွေလည်းဖန်ခံတာဆိုတော့ဆရာတိထားသလောက်ဆရာတို့မန္တလေးဆေးလောကကနေပြီးတော့လက်ရှိဖန်ခံထားတာအရင်ကဘယ်လောက်လောက်များရှိနေလဲခင်ဗျာ
အခုမန္တလေးဆေးလောကကနေဖန်ခံထားတာအရင်အတွက်အားဖြင့်ပေါ့နော်ဆရာဝန်6ယောက်ရှိပါတယ်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတတိနဲ့ဒေါက်တာကျော်ကျော်သက်ကထောင်ထဲမှာပဲဒီကိုဗစ်ကူးတယ်လို့လည်းသတင်းတွေမှာတည်ရပါတယ်ဆရာအဲ့ဒါကောအတိပြုနိုင်ပါသလားသူတို့အချိန်ကြီးနောက်ဆုံးဘာများတိထားပါသလဲခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဒီကိုဗစ်ကူးစက်ခံထားရတယ်ဆိုတာပဲကျွန်တော်တို့ကြားရပါတယ်အဲသူတို့နဲ့တော့ကျွန်တော်တို့ဒီအဆက်အသွယ်လုံးဝမရသေးပါဘူးဗျဟုတ်ကဲ့ရှင်းနေနဲ့လည်းတွေ့ခွင့်မရသေးပါဘူးမိသားစုနဲ့လည်းအဆက်အသွယ်လုံးဝမရသေးပါဘူးသူတို့ရဲ့အခြေအနေကိုကျွန်တော်တို့ကူးချင်းကြည့်ဘာမှတိခွင့်မရှိရသေးပါဘူးဗျ
ဟုတ်ကဲ့ဆိုတော့သူတို့ကိုဘာကြောင့်ဖမ်းလဲဘာပုံမှန်တွေတက်ထားတယ်အဲ့ဒါရောသိရပါလားခင်ဗျာ
အဲ့လိုတွေကျွန်တော်တို့မသိရသေးဘူးဗျအခုချိန်ကြီးတော့ဟုတ်ကဲ
့ဟိုတရားဝင်သူတို့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလည်းရှိပြီလားမရှိသေးဘူးထင်တယ်နော
်မရှိသေးဘူးမရှိသေးဘူးဗျအခုချိန်ကျွန်တော်တို့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူ
းဟုတ်ကဲ
့အဲ့လိုမျိုးအခြေအနေတွေကြောင့်မလို့ကျွန်တော်တို့ကလည်းစိတ်ပူတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့သူတို့အတွက်ရှိနေဆိုတာလည်းပဲအဆက်အသွယ်တော့မရသေးဘူးဆိုတော့ရှိနေဆိုတာလည်းပဲရှိသေးရှိဦးမယ်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဗျဟုတ်ကဲ့ပါဟုတ်
ဟုတ်ဦးဘူထောင်ပါပေါ့ဟလားဆရာကျတော့ဒီထားတော့
ပေးမာမန်းကိုမသိသေးဘူးမသိတာပဲ
ဟုတ
်ဦးဘူထောင်ပါလားနန်းတွင်းစစ်ကြောရေးမှာလားဆိုတာကိုကျွန်တော်တို့ဒီချာမသိရတယ်ဖြစ်နေတာဗျအစကတော့နန်းတွင်းစစ်ကြောရေးထဲမှာအစကတော့ရောက်နေတာတော့ဒီချာတယ်ဗျဟု
တ်ကဲ
့ဆက်ဆက်ပန်းသွားခဲ့ကနန်းတွင်းစစ်ကြောရေးကိုဖန်ခံလိုက်ရတာဟုတ်ကဲ့
ဆိုတော့ဆရာဟိုအဆက်အသွယ်လည်းမရဘူးဘာမှရှိနေမှလည်းမသိဘူးဆိုတော့ဟိုကိုဗစ်ကူးတက္ကန်ထားရတယ်ဆိုတာကရောဘယ်လောက်များတည်ကြပါသလဲဆရာ
ပဲတကင်းကြားရတာပေါ့နော်ကျွန်တော်တို့ဒီအတွင်းထဲကနေပြီးတော့သူတို့စုံစမ်းရရှိတဲ့တင်ရကျွန်တော်တို့မိသားစုနဲ့နေဆက်တဲ့အတိုင်းဝါကျွန်တော်ပြန်ကြားရတာပါပဲဟုတ
်ဟုတ်ကဲ့ခင်ဗျာအဲဆိုတော့အခုကလည်းခုနောက်လို့ပေါ့တော်တော်တထေးလို့တော်တော်ကြော်ကြော်တက်တူလို့ဖန်ခံထားတဲ့လူတွေလည်းရှိတယ်ဆရာပါပြောသလိုပြောသလောက်ဆိုရင်ဒီ Manly Medical Family စုတဲကနေပြီးတော့6ယောက်ပေါ့နော်ဖန်ခံထားရတယ်ဆိုတဲ့အခါကျတော့ဆရာတို့ကြံတဲ့လူတွေရဲ့လုံခြုံရေးပိုင်းကရောဘယ်လောက်ထိစိုးရင်ဆရာရှင်းနေပါလဲဆရာ
ဘယ်လောက်ရှိဆိုရင်ညာရှိနေလဲဆိုတော့ကြတော့ပေါ့နော်ကျွန်တော်တို့ဒီအခုမန္တလေးမှာကတော့သူကစေကူတမှုပေးနေတယ်ပေါ့နော် CDM ဝင်ထားတဲ့ဆရာဝန်ကြီးစေကူတမှုပေးတယ်ပြင်ပဆေးရုံနေမှာစေကူတယ်ဆိုရင်ကိုသူတို့ကပြင်ပဆေးရုံနေမှာဆောင်ကြည့်ရှုပြီးတော့ကြတော့ဖမ်းနေတဲ့အစ်တီကိုသူတို့ကရှိပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့လူတီတက်ကြွလှူရှားတဲ့သူတွေဆိုရင်တော့သူတို့ကပို့ပြီးတော့ဖမ်းမှာဖမ်းကျင်နေတာပေါ့ဗျအခုလောလောဆယ်အနေထားမှာတော့မန္တလေးရဲ့အနေထားကိုပြောရရင်ဆိုရင်တော့ကျွန်တော်တို့ဒီဆရာဝန်တွေအားလုံးဒီ CDM ဝင်ထားတဲ့ဆရာဝန်တွေအားလုံးနောက်တစ်ခုဒီဒေါ်လာရေးမှာပါဝင်နေတဲ့ဆရာဝန်တွေအားလုံးရဲ့လုံခြုံရေးကတော့သူ့ရဲ့အချိန်မီဖမ်းဆီးနိုင်တယ်သူနဲ့တွေ့တယ်ဆိုရင်တော့ဖမ်းဆီးနိုင်တဲ့အနေထားမှာရှိပါလေဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နေ့စဉ်လည်းပဲကျွန်တော်တွေ့နေရပါတယ်မန္တလေးကအခုချိန်ထိပေါ့နော်နေတိုင်းလိုပါပဲဒီဆန္ဒသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းနေတိုင်းလိုပဲစတိုက်လိုရှိနေတော့မှာပဲနောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုရင်နောက်လိုဖန်နာစီယာကြာဆုံးသွားတာတည်ဆုံးသွားတာပေါ့နော်ဒါတွေလည်းပဲကျွန်တော်တို့ကြားနေရတယ်ဆိုတဲ့အခါကျတော့ဒီအခြေအနေကရောမန္တလေးကလူတူရဲ့ဟလာဒီဆန္ဒသိဆန့်ကျင်မှုအပေါ်ဆန္ဒသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုအပေါ်ထောက်ခံတဲ့ရည်ချင်ပေါ့အဲ့ဒီရည်ချင်က ဘယ်လောက်ထိအားကောင်းပါသေးလဲဆရာလူလူကအခုချိန်မှာဟိုစိုးရင်ကြောက်ရွံ့စိတ်တွေပူများနေတဲ့အနေအထားမျိုးရှိမနေဘူးလားဆရာ
အဲပြောရရင်တော့ပေါ့နော်ကျွန်တော်တို့ဒီမန္တလေးဟာဆိုရင်တော့ဒီမြေဥတော်လိုင်းကြီးကိုဒီကုတီစာဆန်းကနေပြီးတော့စတင်ခဲ့တယ်အဲအကုန်လုံးရဲ့အဲဒီပြည်သူလူထုအားလုံးလည်းပါဝင်လာခဲ့တဲ့အဲဒီမြေဥတော်လိုင်းကြီးပေါ့နော်အဲနောက်အခုနောက်ပိုင်းဒီဖမ်းဆီးပစ်ခတ်မှုတွေခြားထဲမှာကိုပဲအဲကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အခုချိန်ဒီမန္တလေးမှာဆက်ထွက်နေတဲ့လူငယ်တွေလည်းရှိပါတယ်အဲဒီဆရာတော်တွေလည်းนี่สิเยเสร็จเราดีมันดลีไอ้กูดีสิกองสีกูเล่มขันจองสนับปะนี่แหละเอออุสุดิเออนอกแต่ตะคูอ่ะอภิธมีอินอาสุดิเออลูกเมดิจองตาดิปี่สุดิอกงลงอ่ะအခုချိန်ထိကိုအဲဒီတော်လန်ရေးထဲမှာတက်ကြွစွာပါဝင်နေတုံးမဲ့ရှိပါသေးတယ်အဲတစ်ချက်ကတော့ဒီပြည်သူတွေကတော့ဒီကိုပစ်ကြောင့်မလို့ဒီကိုပစ်ကိုကြောက်ရွံ့နေရောသူဒီစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကိုကြောက်ရွံ့နေကြောက်မလို့နောက်ဆုံးနေတဲ့အဲခြေတလန်းလေးလောက်နောက်ဆုံးနေတဲ့အနေထားမှာပဲရှိပါတယ်ဗျဟုတ်ပြောရမယ်ဆိုရင်တော့ဒီတော်လန်ရေးမှာအချိန်ဟုံကကြာမသွားသေးဘူးလို့ကျွန်တော်တို့ကတော့ပြောလို့ပါတယ
်ဟုတ်ဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးဆရာဦးနာပြောသလိုအချိန်ဟုံကြာမသွားသေးဘူးဆိုတဲ့အခါကျတော့အခုဆိုရင်လည်းပဲကျွန်တော်တို့ February ဆိုရင်အခုဩဂုတ်ပေါ့နော်လာကမတ်ဧပြီမေဂျွန်ဇူလိုင်ဩဂုတ်ဆိုတော့ခုနှစ်လအနာသိန်းနာခုနှစ်လပြည့်တော်မယ်လို့ပြောရမှာပေါ့ဆရာဟုတ်လားဆရာဦးနာပြောတဲ့အတိုင်းပါပဲဒေသတချို့မှာမန္တလေးအပါအဝင်ဒေသတချို့မှာခုချိန်ထိအနာသိန်းနာကိုလက်မခံဘူးဒီမိုကရေစီအစိုးရကိုပြန်ပေးပါဆိုပြီးတော့တောင်းတဲ့လှုပ်ရှားမှုတွေကလည်းပဲရှိနေသေးပါပဲဆရာတစ်ဖက်မှာလည်းပဲဟလာစစ်ကောင်စီဘက်ကအခုအချိန်တိကိုဟလာဖြိုခွဲတာဖမ်းဆီးတာပြစ်ခတ်တာအချိန်ရော့မသွားပါဘူးကြာလဲတည်ပါတယ်တနိုင်ငံလုံးလို့လို့မှာပဲဟလာဖန်ထွက်တယ်လို့ဆိုအရဝတ်တွေနဲ့တနက်တွေတိုင်ပြီးတော့ဖမ်းတာကအစကျွန်တော်တို့တွေ့နေရပါတယ်ကျွန်တော်တို့ကိုယ်နဲ့တင်းနေပို့ရပါတယ်အဲ့ဒီအခြေအနေအောက်မှာဆရာရဲ့လှုပ်ရှားမှုဘယ်လောက်ကြံ့ကြံ့ခံပြီးတော့ဆက်ပွားနေနိုင်မယ်လို့ဆရာယုံယုံကြည်ကြည်ပြောနိုင်ပါတယ်ခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီတော်လန်ရေးပြီးဆုံးတဲ့အချိန်အထိကိုကျွန်တော်တို့ကတော့ကြံ့ကြံ့ခံပြီးတော့ရက်တီပြီးတော့ပြည်သူ့ဘက်ကရက်တီပြီးတော့ကြံ့ကြံ့ခံပြီးတော့ဒီတော်လန်ရေးမှာအဆုံးတိုက်ပွဲဝင်သွားဖို့ရာကျွန်တော်တို့အဖွဲ့အနေနဲ့စုခဲ့ထားပြီးသားပါဗျဟုတ်ကဲ
့ဟုတ်ကဲ့ပါဆရာအခုလို့ဆက်သွယ်မြန်မြန်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရန်ရယ်ရန်ရယ်ပေါင်းခင်ရှင်းပါစီကျွန်တော်မျောမန်းတဲ့ပန်းတိုင်ကိုအကြခင်ပါပဲကြောက်ရှိနိုင်ပါစီလို့ကျွန်တော်ဆန္ဒပြုပါရခင်ဗျဟ
ုတ်ကဲ့ပါဗျဟုတ်ကျေးဇူးတင်ပါတယ်ဗ
ျကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းနာဆင်ခဲ့ကြတာဖြစ်ပါတယ်ဒီစီစဉ်အပါအဝင် VUE ကနေထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE website ဆာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုလို့ရပါတယ်။မြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနေ့စဉ်စုစည်းတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
မနက်ကမှဆရာနာသိမှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ရှိတဲ့အကြောင်းအကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လူရက်ကိုပြစ်တင်ရှုတ်ချတဲ့အကြောင်းမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူမှုကိုထောက်ခံအားပေးဖို့အမေရိကန်အနေနဲ့တန်တိထန်ချထားတဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့စင်ကာပူခီးစီနေမှာပြောသွားခဲ့ပါတယ်။ COVID-19 ရောဂါနဲ့ဆေးရုံတက်ကူတောက်မှုခံယူခဲ့တဲ့ဆရာနာရှင်ဟောင်းအငိမ့်စားဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဇနီးဖြစ်သူဒေါ်ကြိုင်ကြိုင်တို့ယောဂတက်တာပြောက်ကင်းပြီးဆေးရုံကဆင်းသွားကြပြီလို့ဆေးရုံတောင်းဝန်ရှိသူတူကိုကိုကပီ AB တင်းမှာရေးထားပါတယ်။အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးဒေါ်ကြိုင်ကြိုင်တို့ကိုနေပြည်တော်တိုက်ချောင်းစစ်ဆေးရုံကနေတောက်ကြနေကဆင်းဝင်ပြေးလိုက်တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီဆေးရုံတောင်းဝန်ရှိသူကပြောတဲ့အကြောင်း AB တင်းမှာရေးထားပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာယောဂဘုတ်ကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီးတည်ဆုံးသူက219ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂကူးဆက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်းမော၊ကယားပြည်နယ်လွိုင်ကော၊စကိုင်းတိုင်းကကျွန်းလန်းနဲ့မွန်ပြည်နယ်ချောင်းစုံမြို့နယ်တွေမှာ stay at home မလိုအပ်ဘဲအိမ်ပြန်လွတ်ဖို့အမိန့်ထပ်ထုတ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအခြေလူနဲ့ပတ်သက်ပြီးစစ်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေဒီကနေ့ online ကနေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ။
ဩဂတ်လ24ရက်နောက်ဆုံးရသတင်းအကြေအကျကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့မတ်အလိမ်မာနဲ့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ VOA Radio နဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကျန်းမာပေးကင်ကြပါစေ။ကျွန်မဒီလူထွေးပါရှင်။This program has